Welcome to the Voice of America in Burmese.
Mingla mne khe ma sha. Motion and the Voice of America tan ga ni. 2020 July la te ye. Burupu ne mne khe season re go. Myanmar san no jin mne 6 nai ga ni 9 nai thi. Line no meter 24 40 ne 51. Line la meter 190 ro ga ni thon lwen pe ni ba bi. Chama khin myo tat ba. Di mne khe tadin re go ko yan men thon na tu pyo pya pe ba me.Coronavirus ကိုဆက်မှုကိုထိန်းချုပ်နိုင်မှုအတွက် EU ဥရောပသမ္မဂကနေနိုင်ငံပေါင်း14နိုင်ငံကခီးသွားတွေလာရောက်မှုအတွက်ကန့်သတ်ထားမှုတွေကိုဖြေလျှော့ပေးလိုက်ပါပြီ။အခုလိုဖယ်ရှားပေးလိုက်တဲ့စီးရင်တဲမှာတော့ American ပြည်တော်စုကခီးသွားတွေအတွက်တော့မပါပါဘူး။ Algeria, Australia, Canada, Georgia, Japan, Morocco, New Zealand, Rwanda, Serbia, South Korea, Thai, Tunisia နဲ့ Uruguay နိုင်ငံတွေကဥရောပ32နိုင်ငံထဲကိုလာရောက်နိုင်ပြီဖြစ်ကြောင်းအင်္ဂါနေ့ကအကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ American, Brazil နဲ့ India အပါအဝင် COVID-19 ကူးစက်မှုတိုးနေတဲ့နိုင်ငံတွေကနိုင်ငံသားတွေလာရောက်မှုကိုတော့အခုအချိန်မှာတားမြစ်ထားတာဖြစ်ပါတယ်။ American နိုင်ငံဟာကမ္ဘာပေါ်မှာဒီရောဂါကူးစက်မှုအများဆုံးဖြစ်နေပြီးအင်္ဂါနေ့ American Johns Hopkins စစ်တမ်းမှာတော့အကူးစက်ခံရသူကကမ္ဘာတစ်လွှာ10သန်းကျော်ရှိနေချိန်မှာ American နိုင်ငံမှာ2သန်းခွဲကျော်ရှိနေတာပါ။COVID-19 အတွက်ထိရောက်ပြီးစိတ်ချရတဲ့ကာဝယ်ဆေးရဖို့အတွက်အားမမခံနိုင်သေးဘူးလို့ American ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင် Dr. Anthony Fauci ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်
။ There is no guarantee and anyone who's been involved in vaccinology will tell you that we will have a safe
ကာဝယ်ဆေးထုတ်ဖို့အတွက်စမ်းသပ်မှုတွေလုပ်နေတဲ့အချိန်စိတ်ချရပြီးထိရောက်တဲ့ကာဝယ်ဆေးရနိုင်မယ်လို့ဘယ်သူမှအားမမခံနိုင်ကြောင်းအထက်လွှတ်တော်ကျန်းမာပွဲမှာ Dr. Fauci ကပြောကြားခဲ့တာပါ။ဒါကြောင့် American ပြည်ထောင်စုအနေနဲ့စိတ်ချပြီးထိရောက်တဲ့ကာဝယ်ဆေးရလာနိုင်တဲ့အပေါ်မှာမိခိုမနေသင့်ဘူးလို့အကြံပေးခဲ့တာပါ။ဒါပေမဲ့တရိတ်ဆန်တွေမှာဆန်းသက်တဲ့အချက်လက်တွေနဲ့ကနဦးရရှိတဲ့အချက်လက်တွေအရဆိုရင်ဆောင်းတွင်းနဲ့လာမယ့်နှစ်အစောပိုင်းလောက်မှာအနည်းဆုံးတော့ထိရောက်မှုအတိုင်းအတာကိုသိလာနိုင်မယ်လို့ခန့်မှန်းထားပါတယ်။တကယ်လို့ American နိုင်ငံသားတွေအနေနဲ့ virus ပိုးကိုထိန်းချုပ်နိုင်မှုအတွက်လှုပ်ဆောင်တဲ့နေရာတွေကိုမလိုက်နိုင်ဘူးဆိုရင်တော့လက်ရှိနေစဉ်ကူးစက်မှုတိုးလာနေတာဟာအဆမကပိုးပြီးများလာနိုင်တယ်လို့သတိပေးပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ကမ္ဘာတစ်လွှမ်းမှာအလုတ်ကင်အတွက်ထိခိုက်မှုဟာအရင်ကစိုးရိမ်နေတာထက်ကိုပိုးပြီးဆိုးနေတယ်လို့ကုလသမဂ္ဂကအင်္ဂါနေ့မှာပြောပါတယ်။အထူးသဖြင့်အမေရိကတိုက်နိုင်ငံတွေမှာအခြေအနေတိတ်ပြီးဆိုးနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်။ကုလသမဂ္ဂ ILO အလုတ်သမားအဖွဲ့ကြီးရဲ့နောက်ဆုံးလေ့လာချက်အရမနစ်ကဒီဇင်ဘာမှာကမ္ဘာတစ်လွှမ်းအချိန်ပြည့်အလုတ်တန်း400လောက်တဲ့လုပ်ငန်းခွင်ဝင်ရတဲ့နိုင်ငံပေါင်းဟာဒီနှစ်6လပတ်အထိဆိုအလုတ်ချိန်ဆုံးရှုံးမှုက14ရာခိုင်နှုန်းရှိနေတာတွေ့ရပါတယ်။ဒါဟာကုလသမဂ္ဂရဲ့ April လတုန်းကခန့်မှန်းထားတာတဲ့နှစ်ဆကျော်ပိုးပြီးများနေတာဖြစ်ပြီးအဲ့ဒီခန့်မှန်းချက်မှာဒီနှစ်ဒုတိယ3လပတ်ကုန်လောက်ဆိုအလုတ်ချိန်ဆုံးရှုံးမှုက 6.9 ရာခိုင်နှုန်းရှိမယ်လို့မျှော်လင့်ခဲ့တာဖြစ်ပါတယ်။ဒါဟာ 10.9 ရာခိုင်နှုန်းဆုံးရှုံးမယ်လို့မျှော်လင့်ထားတဲ့ ILO ရဲ့မေလနှောင်းပိုင်းနှုန်းကခန့်မှန်းချက်တယ်လဲပိုးပြီးများနေတာပါ။အခြေအနေတွေဟာပိုပြီးဆိုးလာနေတယ်လို့အလုတ်ကင်ပြဿနာကလည်းပိုဆိုးလာနေတယ်လို့ ILO အကြီးအကဲ Guy Ryder က AFP သတင်းဌာနကိုပြောခဲ့တာပါ။မကြာခင်သတင်းပတ်တွေအတွင်းကမ္ဘာနေရအနှံ့ပြားမှာအထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာအခြေအနေပိုပြီးဆိုးလာတာပေါ်မူတည်ပြီးတွက်ချက်ထားတာဖြစ်ကြောင်းလည်း ILO ကပြောပါတယ်။မကြာသေးခင်က American ကမ္ဘာသတင်းမီဒီယာဌာန USAGN ရဲ့အကြီးအကဲအသစ်ဖြစ်လာတဲ့ Michael Peck ကVOA တန်လွင်ဌာနကဝိုင်းရင်သတင်းသမား LG Vibrash ကို VOA ရဲ့ယာယီဒါရိုက်တာဖြစ်နေခန့်အပ်လိုက်ပါတယ်။အခုလို VOA ယာယီအကြီးအကဲဖြစ်နေခန့်အပ်တာကို Mr. Peck ကအင်္ဂါနေ့မှာဝန်ထမ်းတွေကို email ပေးဖို့ကြေညာခဲ့တာဖြစ်ပြီး American အစိုးရထောက်ပံ့ပေးထားတဲ့တခြားပင်မသတင်းမီဒီယာတွေအတွက်ယာယီအကြီးအကဲအမည်စင်းတွေကိုပါပေးပို့ခဲ့တာမှာ Mr. Vibrash ဟာ2006ခုနှစ်ကစပြီးVOA ရဲ့ Eurasia ဌာနခွဲဒါရိုက်တာဖြစ်နေတာဝန်ထမ်းဆောင်နေတာဖြစ်ပြီး Russia, Ukraine, Armenia, Georgia နဲ့ Balkan ဒေသတွေမှာရှိတဲ့ VOA ပရိသတ်တွေအတွက်အစီအစဉ်တွေကိုတာဝန်ယူပြီးထုတ်လွှင့်ပေးသူဖြစ်ပါတယ်။သူဟာ Albania ဌာနရဲ့အကြီးအကဲဖြစ်လဲတာဝန်ယူနေသူပါ။ Colombia တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါရဂူဘွဲ့ရထားတဲ့ Mr. Vibrash Albania အကူပြောင်းကာလဒီမိုကရေစီခီးကျန်းအပါအဝင်စာအုပ်ပေါင်း၄ဥကိုရေးသားခဲ့သူဖြစ်ပါတယ်။ဒီလအစောပိုင်းတုန်းက USAGM အကြီးအကဲတက်ကလက်အောက်ခံသတင်းဌာနတွေကအကြီးအကဲတွေကိုအလုပ်တွေဖြုတ်မပစ်ခင်ရပ်ပိုင်းတွင်းမှာပဲ VOA အကြီးအကဲဖြစ်တာဝန်ယူထားတဲ့ Amanda Bennett နဲ့ ဒုတိယအကြီးအကဲတို့ကနှုတ်ထွက်သွားခဲ့တဲ့နောက်မှာ Mr. Bybridge ကိုအခုလိုခန့်လိုက်တာဖြစ်ပါတယ်။အခုလိုခန့်လိုက်တဲ့အချိန်ဟာ VOE ရဲ့သတင်းတီးဖြတ်မှုပေါ်မှာစောင့်ကြည့်စစ်ဆင်မှုတွေအရှိန်မြင့်လာနေတဲ့ကာလလည်းဖြစ်ပါတယ်။အချိန်ထဲမှာပဲ US AGM တယောက်ကကျူဘာအသံလွင့်ဌာနရုံးအတွက်ယာယီလက်ထောက်အကြီးအကဲဖြစ်တဲ့ Jeffrey Scott Shapiro လွတ်လပ်တဲ့အာရှတန် RF ရဲ့ယာယီအကြီးအကဲဖြစ်တဲ့ Prem Swasran Ponnadurai အရှိလေပိုင်းသတင်းမီဒီယာကွန်ရက်အတွက်ကယ်လီဆီလဗန်နဲ့လွတ်လပ်တဲ့ဥရောပအသံအတွက်ဒေးစီစင်ဒယ်လာတို့ကိုယာယီအကြီးအကဲတွေဖြစ်တဲ့ခန့်အကြောင်းကြေညာခဲ့တာပါ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမတော်မှာ VOA American သားရဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ဒေသခံတွေအစာရေစာပြတ်လတ်မှုနဲ့ဥယျာဉ်ဆွန့်ခွာထွက်ပြေးရမှုတွေပိုပြီးကြကြံပြန့်ပြန့်ဖြစ်ပေါ်လာမှာကိုစိုးရိမ်မိတယ်လို့မြန်မာနိုင်ငံရဲ့လုံခြုံရေးဆောင်ရွက်နေတဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ပေါင်း20ကဇွန်လ30ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Save the Children, Mercy Corps, World Vision, Oxfam International နဲ့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC တို့ပါဝင်တဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့20ကသူတို့အနေနဲ့ရခိုင်ပြည်နယ်တဝန်းလုပ်ငန်းတွေဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဖြစ်တာကြောင့်ရခိုင်မြောက်ပိုင်းမှာရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစစ်တပ်အကြားပြင်းထန်လာတဲ့တိုက်ပွဲတွေကိုထိခိုက်ခံစားနေရသူတွေအတွက်စိုးရိမ်ပူပန်မိတယ်လို့ပြောပါတယ်တိုက်ပွဲပြင်းထန်လာတဲ့နယ်မြေဖြစ်တဲ့ကြောက်တန်းကြီးရွာအုပ်စုမှာလူပေါင်း1000ကျော်နေထိုင်ပြီးလူများအုပ်ရေးစွန့်ခွာထွက်ပြေးနေကြရတဲ့ဆိုတော့ကိုနယ်မြေကန်သတင်းတွေအရသိရပြီးကြီးရွာတွေကိုမိရှုဖျက်ဆီးမှုအရက်သားတွေလက်နက်ကင်မခွဲကြဘဲပစ်ခတ်မှုနဲ့အရက်သားတွေပေါ်ဥပဒေမဲ့တရားစီရင်မှုသတင်းတွေထွက်ပေါ်နေတဲ့အပေါ်မှာလည်းစိုးရိမ်ပြီးတယ်လို့ပြောပါတယ်ဒါကြောင့်နှစ်ဖက်လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့အရသားတွေကိုအကာအကွယ်ပေးဖို့နဲ့ပြည်ပကနောက်တက်မြစ်တက်မလာစေဖို့ထိထိသိသိလှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်။ဒါအပြင်လူသားချင်းစာနာမှုအဖွဲ့အစည်း20ကမြမအစုရချက်မှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလိုက်နာပြီးဘက်ပလိုက်တဲ့မှုနဲ့အကူအညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေတာဖြစ်လို့အဲ့ဒီနယ်မြေတွေအကူအညီပေးနိုင်ဖို့ဝင်ရောက်ခွင့်အပြည့်အဝပေးဖို့ကိုလည်းကြေညာချက်ထဲပူးတွဲတောင်းဆိုထားပါတယ်ခင်ဗျာ။COVID-19 ကရောဂါဖြစ်ပွားနေတဲ့ကာလတည်းလက်နက်ကင်တိုက်ပွဲတွေမြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတာကြောင့်စိတ်မကောင်းဖြစ်မိကြောင်းနဲ့အစိုးရနဲ့လက်နက်ကင်တပ်ဖွဲ့တွေအကြားညီကြေးဆွေးနွေးပွဲတွေကျင်းပဖို့မြန်မာ Korean Catholic ဖုံးတော်ကြီးများ Conference ကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။ပိုယန်ဘီဂျီ Francis နဲ့ကုလသမဂ္ဂဒွေမှုချုပ် Antonio Guterres တို့က COVID-19 ကာလတည်းတိုက်ပွဲတွေရပ်ဆဲထားဖို့တောင်းဆိုထားတဲ့ကြားကအခုလိုတိုက်ပွဲတွေဖြစ်ပေါ်နေတဲ့အပေါ်ဝမ်းနည်းမိတယ်လို့လည်းတင်းနယ်လာနေကထုတ်ပြန်တဲ့ကြေညာချက်မှာပါရှိတယ်လို့ Vatican သတင်း website မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အစိုးရကနေပြည်တော်ရှိလေးသတိပေးချက်ထုတ်ပြန်ခဲ့တာကြောင့်ကျေးရွာပေါင်း40ကျော်ကလူတွေဘေးလွတ်ရာထွက်ပြေးရတဲ့တဲ့တွေထွက်ပေါ်လာပြီးတဲ့နောက်မှာကက်သလစ်ဖုန်းတော်ကြီးတွေကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ငြိမ်းချမ်းရအောင်စူးစူးဆိုက်ဆိုက်လှုပ်ဆောင်နိုင်ရင်တစ်ချိန်မှာမြန်မာနိုင်ငံဟာအရှိတောင်အရှမှာအချမ်းသာဆုံးနိုင်ငံတစ်နိုင်ငံပြန်လည်ဖြစ်လာမှာဖြစ်ကြောင်းနှစ်ပေါင်း60ကျော်စည်ရည်နဲ့ဖြည့်ရှင်ဖို့ကြိုးပမ်းခဲ့ပေမဲ့အောင်နိုင်သူမရှိခဲ့ကြောင်းစစ်ဟာတိုက်ပွဲတွေကုစားလို့မရတဲ့ယောဂါကြီးဖြစ်လာနေကြောင်းလည်းကြေညာချက်ထဲပါရှိပါတယ်။အခု COVID-19 ကာယောဂါအရေကငြိမ်းချမ်းရဖို့အရေးအားလုံးအတူယက်တည်ကြဖို့တောင်းဆိုနေပါတယ်။ငြိမ်းချမ်းဟာရရှိနိုင်တဲ့အရာဖြစ်တယ်လို့တခုတည်းသောအဖြေပါ။အစိုးရရောအစိုးရမဟုတ်သူတွေပါငြိမ်းချမ်းအတွက်ပံ့ပိုးကူညီဆောင်ရွက်ပါလို့ဖုန်းတော်ကြီးတွေကတိုက်တွန်းတောင်းဆိုထားပါတယ်ခင်ဗျာ။ပါကစ္စတန်နိုင်ငံကရာချီမြို့ကအစုရှယ်ယာယီဝယ်လုပ်တဲ့ stock exchange အဆောက်အုံတစ်ခုကိုဒီလနာလေးကလက်နက်ကင်လေးဦးဝင်ရောက်စီးနှင်တိုက်ခဲ့တဲ့ဖြစ်ရဲ့နောက်ွယ်မှာအိန္ဒိယနိုင်ငံပါဝင်ပတ်သက်နေတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကဆွဆွဲပြောဆိုလိုက်ပါတယ်
पिछले 2 महीने से मेरी कैबिनेट जानती है मेरे कैबिनेट मिनिस्टर्स के मैंने अपनी कैबिनेट
की टाइगर गुनिया नाउ को मां इंडिया ने गए ရှိတယ်ဆိုတာတန်တရားဖြစ်စရာမရှိကြောင်းအရင်တလားလောက်ကတည်းကဒီလိုတိုက်ခိုက်လာနိုင်တယ်ဆိုတာကိုအစိုးရအဖွဲ့ကိုပြောထားကြောင်းထောက်လိုင်းရဲ့အဖွဲ့ရဲ့အကူအညီနဲ့အကြမ်းဖက်တိုက်ခတ်မှုအကြီးစားအနည်းဆုံး၄ခုလောက်ကိုတားဆီးထားနိုင်ခဲ့ကြောင်းပါကစ္စတန်ဝန်ကြီးချုပ်ခန်ကပါလီမန်ကိုပြောသွားတာပါဒီတိုက်ခိုက်မှုနဲ့အိန္ဒိယနိုင်ငံကပါကစ္စတန်နိုင်ငံကိုမတိမကျေဖြစ်စေခြင်းတို့ဒီဖြစ်ရပ်ကိုအိန္ဒိယနိုင်ငံနဲ့စီမံခဲ့တာကိုလည်းတန်တရားရှိစရာမလိုဘူးလို့ဝန်ကြီးချုပ်ခန်ကပြောပါတယ်။ဒ တင်လာနေကကရာချီမြို့ကစီးပွားရေးဆောင်ရုံနဲ့လက်နက်အပြည့်နဲ့ဝင်ရောက်စီးနင်းဖို့ကြိုးပမ်းခဲ့တဲ့တနတ်သမားလေးယောက်ကိုလူကြိုင်းဝန်ထမ်းတွေက10မိနစ်အတွင်းအသေးပြစ်ခတ်ဖမ်းဆီးရမိလိုက်တာဖြစ်ပေမဲ့ပါကစ္စတန်လူကြိုင်းဝန်ထမ်း3ယောက်နဲ့ရဲအယားကြီး1ယောက်လည်းအသက်သေဆုံးခဲ့ရပါတယ်။ဒီတိုက်ခတ်မှုနဲ့ပတ်သက်လို့အကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားခံရတဲ့ Blue Cheese တန်လို့မြောက်ရေးတပ် BLA ကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုထားတာပါ။လူတွေကိုကူးစက်နိုင်ပြီးနောက်ထပ်ကပ်ရောဂါအသစ်တစ်ခုဖြစ်လာနိုင်တဲ့ဒုကွေးဗိုင်းရပ်စ်ပိုးအသစ်တစ်မျိုးကိုဝက်တွေမှာတွေ့ရှိထားကြောင်းတရုတ်နိုင်ငံတဲကသိပ္ပံပညာရှင်တွေကပြောပါတယ်။2017ကနေ2018ခုနှစ်အတွင်းတရုတ်နိုင်ငံတဲပြည်ထောင်စုကဝက်မွေးမြူရေးခြံတွေနဲ့တသက်ရုံတွေကိုလေ့လာသုတေသနပြုလုပ်ချက်အရ G4 မျိုးဆက်သစ်ဒုကွေးရောဂါဗိုင်းရပ်စ်ပိုးတစ်မျိုးကိုဝက်တွေကိုယ်ထဲမှာတွေ့ခဲ့ရတာဖြစ်တယ်လို့ American အခြေစိုက် National Academy of Sciences ကထုတ်ဝေတဲ့သိပ္ပံကြားနယ်စာကြောင်းတစ်ခုမှာဖော်ပြထားတာဖြစ်ပါတယ်။အခုတွေ့တဲ့ယောဂပိုးဟာ2009ခုနှစ်တုန်းကလူပေါင်းရာထောင်ချီသေဆုံးခဲ့တဲ့ H1N1 ဝက်တုတ်ကွေးရဲ့မျိုးကတစ်ခုဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံအတွင်းဝက်မွေးမြူရေးခြံတွေနဲ့သားသက်ရုံတွေမှာဝက်တွေကတဆင်အလုသမားတွေကိုဒီယောဂပိုးကူးစက်တာကိုတွေ့ရှိရပေမဲ့လူလူချင်းကူးစက်မှုရှိမရှိအထောက်အထားတွေကတော့လက်တလောမတွေ့ရသေးပါဘူး။ဒီပိုးကလူရဲ့အသက်ရှူလမ်းကြောင်းအတွင်းရှင်သန်နိုင်ပြီးအလျင်အမြန်အဆပွားနိုင်တယ်လို့လည်းပြောပါတယ်။G4 virus ပိုးမှာကာယရောဂါဖြစ်လာနိုင်တဲ့ virus ပိုးရဲ့သူပြင်းလက္ခဏာအားလုံးရှိနေတယ်လို့လည်းအဲ့ဒီသုတေသနစာတမ်းမှာဖော်ပြထားပါတယ်။ဒါကြောင့်သိပ္ပံပညာရှင်တွေကဝက်ဒီအချင်းချင်းကြား G4 virus ပိုးကူးစက်ပြန့်နေတာကိုထိန်းချုပ်ဖို့နဲ့အဲ့ဒီဝက်တွေနဲ့နီးနီးကပ်ကပ်အလုံးလုံးနေတဲ့ဝက်ချံအလုံးသမားတွေကိုအနီးကပ်စောင့်ကြည့်လေ့လာဖို့ကိုသတိပေးတိုက်တွန်းထားပါတယ်ခင်ဗျာ။ဒီလိုနေမနပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ရိုဟင်ဂျာပြည်ပခါတွင်ပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ရေးနိုင်ငံတကာတရားစီရင်ရေးလုပ်ငန်းစဉ်တွင်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကမြန်မာအစိုးရကိုတိုက်တွန်းလိုက်တယ်လို့မြန်မာအစိုးရဖွဲ့တဲ့ရခိုင်စုံစမ်းရေးကော်မရှင်တွေ့ရှိချက်တွေကိုလူသိရှင်ကြားမထုတ်ပြန်တာဟာစုံစမ်းစစ်ဆေးမှုရဲ့မှန်ကန်ဖြောင့်မတ်မှုကိုတန်တရာဖြစ်စေတယ်လို့လဲထောက်ပြလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပတဲ့44ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆွေးနွေးပွဲမှာရိုဟင်ဂျာတွေရဲ့အခွင့်အရေးအခြေအနေဆွေးနွေးခဲ့ကြတာတွေထဲကကောက်နှုတ်တင်ပြပေးပါမယ်။ကျမသိန်းကြီးထိုက်ပါ
Human rights situation for Rohingyas in Rakhine State has not improved.
ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေရဲ့အခွင့်အရေးအခြေအနေတိုးတက်မလာဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှဲဘက်ရှလက်ကစပြီးတော့ပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာရိုဟင်ဂျာအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးအင်ကာနဲ့ဆွေးနွေးဖို့ရှိနေချိန်မှာပဲရခိုင်ပြည်နယ်ဂူရာပြည်မှာလူအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့အမှုနဲ့ပတ်သက်ပြီးစစ်တပ်အရာရှိကြီးတဦးအရာရှိတဦးနဲ့တခြားစစ်စစ်တီတဦးတို့ကိုစစ်ခုံရုံးကပြစ်ဒဏ်ချပါတယ်လို့မြန်မာစစ်တပ်ကသတင်းထုတ်ပါတယ်။ကျူးလွန်တဲ့ပြစ်မှုကြားတင့်တဲ့ပြစ်ဒဏ်နဲ့ဘသူတွေကကျူးလွန်တယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူး။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဘက်ရှလက်ကတော့စုံစမ်းစစ်ဆေးမှုတွေ့ရှိချက်တွေကိုလူသိရှင်ကြားထုတ်ပြန်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ
် This commission's independence and the credibility of its investigation has long been in doubt
မြန်မာအစိုးရကဖွဲ့စည်းဆောင်ရွက်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE က2019ခုနှစ်အကြမ်းဖက်မှုများဆိုင်ရာအစီရင်ခံစာကိုအစိုးရထံတင်ထားပြီးဖြစ်ပေမဲ့အစိုးရဘက်ကမထုတ်ပြန်တာကြောင့်စုံစမ်းစစ်ဆေးရေးရဲ့ယုံကြည်စိတ်ချရမှုအပေါ်မှာတန်တရာဖြစ်စီပါတယ်။ဒါကြောင့်အစိုးရဘက်ကဒီအစီရင်ခံစာကိုထုတ်ပြန်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကတိုက်တွန်းသွားတာပါ။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပါဘူး။ဂျီနီဗာခြေဆိုင်ကုလသမဂ္ဂယုံအတွက်မြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကတော့ရခိုင်မြောက်ပိုင်းပြည်ပခါအတွင်းစုံစမ်းတွေ့ရှိချက်တွေကိုလူသိရှင်ကြားမထုတ်ပြန်ရတဲ့အကြောင်းရင်းကိုတော့ခြေပမသွားပါဘူး။ဒါပေမဲ့လည်းပြစ်မှုကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူဆောင်ရွက်လို့တဲ့စိတ်ဆန္ဒရောဆောင်ရွက်နိုင်တဲ့အစွမ်းအစာရောရှိတယ်လို့ပြောဆိုသွားပါတယ်
။ The domestic justice system of a country must be respected.
နိုင်ငံရဲ့ပြည်တွင်းတရားစီရင်ရေးစနစ်ကိုလေးစားရမယ်ဒီနှစ်ဇန်နဝါရီလကတင်သွင်းတဲ့ ICOE အစီရင်ခံစာအရ ရာဇဝတ်မှုများစုံစမ်းစစ်ဆေးအရေးယူရေးအဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တယ်လို့တပ်မတော်ဘက်ကလည်းစုံစမ်းစစ်ဆေးရေးလုပ်နေတယ်လို့ပြောဆိုထားတာပါ။ရိုဟင်ဂျာပြည်ပခန့်မှာတာဝန်ရှိသူတွေကိုဖော်ထုတ်အပြစ်ပေးအရေးယူနိုင်ဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဘက်ကဆက်ပြီးတော့ဆောင်ရွက်မယ့်အစီအစဉ်တွေကိုဥရောပသမဂ္ဂ EU ဘက်ကမေးမြန်းခဲ့တာမှာတော့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးက
There has been strong international action to advance the accountability agenda.
ICJ, ICC တို့ကတာဝန်ယူမှုတာဝန်ခံမှုရှိရေးဆောင်ရွက်နေကြသလိုကုလသမဂ္ဂစုံစမ်းရေးယန္တရား IIMM ကလည်းတက်တည်အထောက်အထားတွေကိုစုဆောင်းနေတာကြောင့်နိုင်ငံတကာရဲ့ခိုင်မာအကောင့်နဲ့ဆောင်ရွက်မှုတွေရှိနေပြီဖြစ်ပြီးမြန်မာဘက်ကပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းသွားတာဖြစ်ပါတယ်။ Now Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ဘက်ကတော့
The OIC therefore urges Myanmar first to immediately end all targets.
ရိုဟင်ဂျာရီအပေါ်မှာပြစ်မှတ်ထားအကြမ်းဖက်လုပ်ရက်တွေကိုမြန်မာဘက်ကချက်ချင်းရပ်ဖို့လွတ်လပ်စွာကူးလူသွက်လာခွင့်ပြုဖို့နိုင်ငံတကာတရားရုံး ICJ ကချက်မှတ်ထားတဲ့ကြားပြတ်စီမံချက်တွေကိုမြန်မာဘက်ကအပြည့်အဝလိုက်နာဆောင်ရွက်ဖို့နိုင်ငံတကာတရားစီရင်ရေးမှာပူးပေါင်းဆောင်ရွက်ဖို့တောင်းဆိုသွားပါတယ်။စခိုင်းမီနယ်ထဲမှာလက်ရှိတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်မှာခိုလုံနေသူတွေဘေးကင်းလုံခြုံမှုဂုံတိတ်ခါရှိရှိစန္ဒအလျောက်ဌာနေပြန်ရေးပို့ပြီးတော့အခက်တွေ့သွားစေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကထောက်ပြပါတယ်။ဂျီနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကတော့ဘင်္ဂလားဒေ့ရှ်ဘက်ကနေဒုက္ခတွေရာနဲ့ချီပြီးသူတို့သဘောနဲ့သူတို့ပြန်လာနေတယ်လို့တုံ့ပြန်သွားပါတယ်။ဒါအပြင်လက်ရှိရခိုင်ပြည်နယ်တွင်အင်တာနက်ပိတ်ပင်ထားတာတွေဟာဆိုရင်တိုင်းရင်းသားတွေကြားမုန်းတီးမှုလှုံ့ဆော်တာတွေကိုတားဆီးနိုင်ဖို့ဖြစ်တဲ့နောက်ဘုံထောင်ဖောက်ခွဲတာတွေအဝေးရေးစနစ်နဲ့မြေမြုံမိုင်းတွေအသုံးပြုတာကိုတားဆီးဖို့ဆောင်ရွက်တာလို့လဲတန်မတ်ကြီးဦးကျော်မိုးထွန်းကပြောဆိုသွားပါတယ်ရှင်
။ရခိုင်ပြည်နယ်မှာလက်နက်ကန်ပဏိပခတ်တွေကြောင့်ဒေသခံတွေထိခိုက်ဒဏ်ရာမှုတွေကြုံနေရသလိုနောက်ထပ်ထွက်ပြေးနေရသူတွေတိုးလာနေတဲ့ရှင်တွေကိုပြောရှင်းပါတယ်ကျွန်တော်တက်နိုင်ပါအခုရပိုင်းတွင်တိုက်ပွဲတွေကြောင့်ရသေးတောင်မျိုးနဲ့အမျိုးနေတွေကဒေသခံတွေဟာဘေးလွတ်ရာကိုဆက်လက်ထွက်ပြေးနေရတာအခုဆိုရင်ထောင်နေရှိနေပါပြီ။အမျိုးနေဒလက်အုပ်စုဘက်မှလည်းတပ်မတော်ကနေမြေရှင်းလင်းရေးအတွက်ဒေသခံတွေကိုထွက်ခွာပေးဖို့ပြောဆိုခဲ့ပြီးနောက်တိုက်ပွဲတွေဖြစ်ပေါ်နေတာကြောင့်အခုရပိုင်းတွင်မှာစစ်ဆောင်ဦးရေပိုတိုးလာနေတယ်လို့စစ်ဆောင်ဒုက္ခသည်တွေကိုကူညီနေတဲ့အမျိုးနေကကိုမျိုးလင်ကပြောပါတယ်။
အဲ့ဒီအမျိုးနေဒလက်အုပ်စုနတ်မော်စီးရွာမှာပေါ့နော်။အဲ့ဒီနတ်မော်စီးရွာကိုမှရှိတဲ့စီးရွာသားတွေကိုတပ်မတော်ကနေပြီးတော့ဒီမှာမနေကြနဲ့ဆွဲကြည့်ကြဆွဲကြဆိုတဲ့အခါဆွဲကြည့်ရမှာပေါ့နော်ဆုံးပြရမှာပေါ့ဒီမှာမနေရဘူးဆိုတော့အဲ့ဒီကောနန်ဖောက်တာပေါ့နန်ဖောက်တာကတော့စိတ်ခဏရရနေပြီလေစိတ်စိတ်ရဲ့အထိအနောက်ဆုံးဆောက်ပြီးဆွဲပြရမယ်ဆိုတာပေါ့တက်မလို့ကဒါပြီးနှုတ်မိတ်နဲ့အမိတ်ပေးတယ်ပေါ့နော်အနောက်တော့ကအေးအနောက်ပေါ်ကြည့်ရပေါ့လေနက်ကြီးတွေနက်နက်ကြီးဒီကြရောက်ပေါ့တော့လည်းဥတည်တယ်ပေါ့နောက်ဆုံးဥတည်ရရတဲ့အနေထားတွေရောက်တယ်ပေါ့နောက်တော့ကအဲ့ဒီပတ်ဝန်းကျင်မှာလဲတက်ပွဲတွေမပြတ်မပြတ်ဖြစ်နေတယ်ပေါ့နော်အဲ့ဒါကြောင့်ဒီရက်ပိုင်းမှာစိတ်ပြေဆောင်တွေကနေရက်ကိုကျွမ်းဆောင်ပြီးဖြည့်ပြကြတယ်ပေါ့
လက်ရှိရှင်တီအမျိုးနယ်အတွင်းမှာဒုက္ခသည်2000နီးပါးတည်ရှိနေပြီအစိုးရကဖွင့်ပေးထားတဲ့စစ်ချောင်းစခန်းတွေမှာနေထိုင်ကြသူတွေရှိသလိုတခြားဆွေမျိုးအိမ်တွေမှာနေထိုင်ကြတာလည်းရှိပါတယ်အမျိုးဘော်ကပေးပဒုံဒုက္ခသည်စခန်းမှာတော့ဒီအပိုင်းတွင်စစ်ချောင်းဥယျာဉ်တွေတိုးလာတာကြောင့်စားဝတ်နေရေးခက်ခဲနေတယ်လို့စခန်းတာဝန်ခံဦးတန့်ရှိုးကပြောပါတယ
်ပထမပိုင်းကတော့ကျွန်တော်တို့လူ900တော့300နီးပါးထိရတယ်ကျွန်တော်တို့ကအဆင်ပြေကြတော့ဒီရက်ပိုင်းမှာကျွန်တော်ဒီတစ်ပတ်နှစ်ပတ်အတွင်းမှာပဲလူကြီးကတစ်ဆကျော်မြင့်တစ်ပတ်တော့အခုဆိုလူကြီးကျွန်တော်တို့6ဝါကျော်သွားပြီပဲပြုံးစခန်းမှာလေဆိုတော့အဲ့ဒီလူတွေကလော့စီစဉ်ရတာကျွန်တော်တို့မှာခက်ခဲတော့တွေ့တာပေါ့နေဆိုင်စရာ6ဦးနောက်ကျွန်တော်တို့အချိန်စားတော့ဘုံငွေရုပ်တက်တူစီစားပေါ့လေအဲ့ဒါလေးတော့တော်တော်လေးခက်တွေ့တာပေါ့ညတာပြီးတော့စားတော့တော်တော်ကျန်တာ
ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကကြောက်တန်းကျေးရွာအောက်စုနီးတပ်မတော်ကစစ်စင်ရေးတွေဆင်နွှဲဖို့ရှိတဲ့အတွက်ဒေသခံတွေတင်းရှောင်ဖို့ညွှန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်ပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာကြောင့်ဒေသခံတွေဆက်လက်ထွက်ပြေးနေရဆဲဖြစ်ပါတယ်စစ်ရှောင်ဦးရဲ့ရုတ်တရက်တိုးလာတာကြောင့်အကူအညီတွေလိုအပ်နေတယ်လို့လည်းဒုက္ခသည်တွေကိုကူညီနေသူကိုဘက်ကာကပြောပါတယ
်အာတိုးတော့ဗျာတပွေနဲ့စစ်ဆောင်ကတယ်လီဗီဒီယိုတွေတိုးလာတာကျွန်တော်တို့ကဒီမှာသူတို့မိုးကိုဆောင်တောက်ဝေဖို့နေဖို့တိုင်ဖို့တာဖို့တောက်ဖို့ကစားတော့အခက်အခဲဖြစ်နေရပါတယ်ဗျာဟုတ်
လက်နက်ကန်မနီပခတွေကြောင့်အရသားတွေထိခိုက်မှုတွေဒုက္ခတွေတွေထွက်ပြေးနေရတဲ့ရှင်နေတယ်ပေါ့ကုလသမဂ္ဂနဲ့မြန်မာနိုင်ငံခြေဆိုင်အမေရိကန်ကနေဒါ UK နဲ့ Australia တန်ယုံတွေကစိုးရင်တဲ့သဘောထားတွေထောက်ပြန်ပြီးနောက်မှာပဲရခိုင်ပြည်နယ်မှာနေမြေရှင်းလင်းရေးအတွက်ဒေသခံတွေဘေးလွတ်ရာတင်းရှုံဖို့ညွန်ကြားချက်ကိုပြည်နယ်စုရကပြန်ရုပ်သိမ်းခဲ့တာပါညွန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်ပေမဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကလည်းရခိုင်နယ်ရှင်းပြည်နယ်တွေမှာအပြစ်ခတ်ရစေဖို့နဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးတွေအဆုံးသတ်ဖို့ကိုလည်းဂျနီဗာမြို့မှာအင်ကာနေကကျင်းပတဲ့လူခွင့်ရေးကောင်စီညီလာခံမှာတိုက်တွန်းခဲ့တာပါနိုင်ငံတကာအကူအညီပေးရေးဖွဲ့20ကလည်းရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေကြီးထွက်လာနေတာကြောင့်စစ်နယ်ရခါပြက်လက်မှုနဲ့အိုးအိမ်ဆုံးခါရတဲ့ရှင်တွေပိုဆိုးလာမှဆိုရင်ကြောင့်လည်းအင်ကာနေမှာပဲပူးတွဲကြေညာချက်တစ်စုံထုတ်ပြန်တတိပေးထားပါတယ်ကျွန်တော်တက်နိုင်ရခိုင်ကနေတတိပေးပို့ထားတာပါ
COVID-19 အရေးပေါ်ကာလမှာထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနကလည်းထိမ့်သိမ်းထားသူမြန်မာနိုင်ငံသားတရာကျော်ကိုမြန်မာနိုင်ငံဘက်ပြန်ပို့လိုက်တဲ့အကြောင်းတင်ဆက်ပေးခြင်းပါတယ်။ကျွန်မအေးမှာပါ။လူမောင်ခိုကူးခံရသူတွေအပါအဝင်ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနကလည်းထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသားတရာကျော်ကိုကော့တောင်းမြို့ကမြန်မာအာဏာပိုင်တွေထံကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေအပါအဝင်မနေ့တုန်းကလွှဲပြောင်းပေးခဲ့တဲ့သူတွေကိုတော့ကော့တောင်းမြို့ကစောင့်ကြည့်ရေးစင်တာတွေမှာလက်ခံထားတယ်လို့လည်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းပညာပေးရေးစင်တာတာဝန်ခံဦးမိုးဝေကပြောပါတယ်
။အစီအစဉ်နဲ့ပေးလိုက်တာ။အကောင့်ဆက်ထားတဲ့အကောင့်ကိုယူထားတာပေါ့သူတို့။အဲလိုခိုင်းဝေဖို့ဆိုရင်နည်းနည်းအချိန်ပေးရင်နည်းနည်းကြောင်မှသူတို့ကဆက်ပြီးဝင်လို့ရမှာ။ဒီနည်းနည်းကြောင်မှတော့မရတော့ဘူး။ဟုတ်တယ် ITC အားလုံးပေါင်းမှ ITC ကြီးပဲမင်္ဂလာတရား14ရောက်ရယောက်ျား400ကိုထက်တဲ့နှစ်ယောက်ပြီးလို့ရှိရင်ကျွန်တော်တို့ဂျာထဲမှာမှလူနာတရားစီပတ်ပြီးတော့ចောင်းသားတရားအလုံးမ108ယောက်ဖြစ်ပါမယ်။အလုံး106ယောက်2ယောက်ကပြစ်ပတ်ကျောင်းသား1ယောက်နဲ့ဒီလူနာ1ယောက်ကအပြင်လူပေါ့။ IDC ကမဟုတ်ဘူး။ဟုတ်တယ်။လို့တို့ရွာရဲ့ကျွန်တော်တို့ဒီဟိုမှာရေဘော့ကဲစေးဖိတ်သိတဲ့စင်တာရှိတယ်။ဒီစင်တာမှာထားတာ။
မြန်မာနိုင်ငံဘက်ပြန်လည်လွှဲပြောင်းပေးသူတွေထဲမှာတော့ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနိုင်ငံလက်ဆက်မှာလူကုန်ကူးသူတွေကစွန့်ပစ်ထားခဲ့ရတာကနေထိမ့်သိမ်းထားသူတွေလည်းပါဝင်ပါတယ်။
အဒီကတော့သူတို့ဒီပြီးခဲ့တဲ့ဒီကိုဗစ်ကလမ်ပိန်နဲ့သူတို့အမှုကြောင့်မျိုးကြောင့်သူတို့ဆောက်ထားမတူတာလည်းပါတယ်အလုံးချင်းမတူတာလည်းပါမယ်ပြီးလို့ရှိရင်နောက်တစ်ခုကဒီလူကုန်ကူးထဲမှာတော့ပါတယ်ပါတဲ့ထဲမှာပျက်ခံမဖမ်းမိတဲ့အတွက်သူတို့ကဒီပြန်လဲအဲရေပုံမှန်မှုနဲ့ပြန်ပြီးတော့ပို့လာတာဖြစ်တယ်ခင်ဗျာအဲအများပြတော့ရက်ခိုင်ပြည်နယ်ဘက်ကနေဟိုမကွေးတိုင်းပြီးလို့ရှိရင်ချင်းပြည်နယ်အဲ့မျိုးလူတွေပေါ့နော်အဲ့လိုမျိုးလူ
ပြန်လည်လွှဲပြောင်းပေးလိုက်တဲ့သူတွေကိုတော့မြန်မာနိုင်ငံဘက်မှာရောဂါကူးစက်မှုရှိမရှိစောင့်ကြည့်စစ်ဆေးသွားမှာပါ။တေဆုံးသူ6ဦးအပါအဝင်ကိုဗစ် -19 ကူးစက်သူ300လောက်ကိုအတည်ပြုထားတဲ့မြန်မာနိုင်ငံမှာရောဂါကူးစက်မှုအများစုဟာပြည်ပကပြန်လာသူတွေဖြစ်ကြပါတယ်။ဒီထဲမှာထိုင်းနိုင်ငံကပြန်လာသူတွေလည်းပါဝင်နေတာကြောင့်နေဆက်ဒေသတွေမှာစောင့်ကြည့်စစ်ဆေးတဲ့အစီအစဉ်တွေတိုးမြင့်ဆောင်ရွက်နေပေမဲ့စောင့်ကြည့်ရေးစင်တာတွေကတော့လုံလောက်မှုမရှိဘူးလို့လည်းရှေ့ပြောင်းလို့တမားရေးလှုပ်ရှားသူတွေကပြောပါတယ်။ကျမမအေးမှာထက်မြမာနေဆက်ကနေသတင်းပေးပို့နေတာပါ
။ဗုဒ္ဓဘုနည်းနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်အတန်းလှည့်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးတောင်းဆိုကြိုးပမ်းချက်တွေအပေါ်မြန်မာအမေရိကန်အမျိုးသမီးရဲအရာရှိကို Skype ကနေဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင့်။မေလနောက်ပိုင်းကစတင်ခဲ့တဲ့လူမျိုးရေးခွဲခြားမှုဆန့်ကျင်တဲ့ Black Lives Matter လူထုဆန္ဒပြပွဲတွေမှာလုံခြုံရေးယူပေးခဲ့ရတဲ့ New York NYPD ရဲဌာနအောက်ရင်းစည်းကမ်းထိန်းသိမ်းရေးရဲအရာရှိမလလဆန်ကို VOA က Skype ကနေဆက်သွယ်မေးမြန်းခဲ့ပါတယ်။သူ့ရဲ့အတွေ့အကြုံအရရဲတပ်ဖွဲ့အနေနဲ့ဆန္ဒပြသူတွေလားလူရဲ့ဖြတ်စည်းမဲ့သူတွေလားဆိုတာတခါတည်းမြင်နိုင်ဖို့အခက်အခဲတွေရှိခဲ့တယ်လို့မလလဆန်ကပြောပါတယ
်။လူစိုးနဲ့လူကောင်အဲ့ဒီအချိန်မှာခွဲခြားလို့မရဘူး။အဲ့ဒီအပေါ်မှာဒီရဲတွေကနေပြီးအင်အားသုံးနေအဲစသဖြင့်အဲ့လိုမျိုးလုပ်တဲ့အခါမှာကြတော့ဟိုအမအရဲ့ပုံကိုအမြင်အနေနဲ့ပြောရရင်တော့လူရက်တဲ့လူတွေကိုဟိုနှိမ်နှင်းမိတာလားရိုးရိုးဆန္ဒပြတဲ့လူတွေကိုပဲနှိမ်နှင်းမိတာလားဆိုတာကအဲ့ဒီချိန်မှာတေချာအမတို့မကွဲပြားဘူးပေါ့နော်မြင်ရတဲ့အမြင်ပေါ်မှာတော့မကွဲပြားတော့ဒီပေါ်မှာရဲတွေကနှိမ်နှင်းနေဟိုအင်အားသုံးနေသူတို့တွေကဖမ်းဆီးတယ်ရိုက်နှက်တယ်ပြည်သူတွေကိုအဲ့တော့အဲ့ဒီပြည်သူတွေဟာယိုယိုတာတာဒီဆန္ဒပြတဲ့လူလားလူရက်တဲ့လူလားဆိုတာအမတို့ကမသိရအောင်မသိရတဲ့အခါကျတော့အဲ့ဒီပုံမှာအမပြောချင်နေဆိုရင်တော့ဟိုဒီလိုအင်အားသုံးတာကိုတော့အမအနေနဲ့ဟိုလက်မခံဘူးပေါ့နော်မကြိုက်ဘူးပေါ့
ဒီဟို Josh Floyd ကိုဖန်ဆီးခဲ့တဲ့ဖြစ်ရပေါ့နော်နောက်ပြီးတော့ Brooks ကိုဒီဖန်ဆီးခဲ့တဲ့ဖြစ်ရတီကိုလည်းကြည့်လို့ရှိရင်ဒီရဲတပ်ဖွဲ့ကပေါ့နော်ဒီလူမဲတယောက်ပေါ်မှာတော်တော်လေးလုံလုံချွန်ချွန်အင်အားသုံးဖန်ဆီးတဲ့အတွက်ပေါ့နော်တေဆုံးခဲ့ရတဲ့ဖြစ်ရပေါ့နော်ဆိုတော့ဒီပေါ်မှာကိုကိုရိုင်းကလည်းဒီရဲရရှိတဲ့အုပ်အနေနဲ့ဘယ်လိုမြင်ပါလဲရှင်
ပြောရမယ်ဆိုရင်တော့သူတို့လုံသွားတာပေါ့နော်ရဲဘက်ကလုံသွားတာပေါ့ပြောရမယ်ဆိုရင်တော့လေဟိုရိုးရိုးတန်းတန်းဖန်းစီလို့ရရဲ့ဓာတ်နဲ့ကိုဒီလိုမျိုးဟိုစာအင်အားသုံးနေဟိုဘေးရပါပေါ့နော်လုံဖို့ကင်ဘက်တရားပါဟိုဒီလူပေါ်မှာဟို support လုပ်ပြီးတော့ဒီလိုမျိုးဖန်းစီဖို့အတွက်အပိတ်အမြောက်လုပ်တယ်အဲပြီးရဲ့အခါကျတော့သူတို့ဟိုသူတို့မှာဖန်းစီနည်းတွေကတော့အများကြီးရှိပါတယ်မြန်မာသူတို့တခါတည်းအမားတို့ဒီ police academy တက်ခဲတဲ့ကိုကသူတို့အကုန်လုံးတင်ပေးပြီးသားဒါမဲ့အဲ့ဒီဖန်စီနီမျိုးစုံတဲမှာမှသူတို့သူ့အနေနဲ့ပေါ့နော်ဒီလိုမျိုးလူတယောက်ပေါ်မှာအာဒီလိုလယ်ဘင်းကိုတက်ပြီးတော့ဒီလိုမျိုးတက်ဖိပြီးတော့ဒီလိုမျိုးဥစားဖန်စီရလောက်တဲ့ဥစားကတော့ဒါကတော့မသိဘူးပေါ့နော်အဲ့လောက်ထိလှုပ်ဖို့တော့မသိဘူးလို့တော့အမှမြင်တယ
်ဒီရဲတပ်ဖွဲ့ဆိုင်ရာပြည်ပြင်ပြောင်းလဲရေးမှာဒီလူထုဆန္ဒပြပွဲတွေမှာတောင်းဆိုနေတဲ့ဒီရဲတပ်ဖွဲ့ကိုထောက်ဟိုရဲတပ်ဖွဲ့အတွက်ဒီရန်ပုံငွေဆိုင်ရာကိစ္စတွေမှာလည်းပေါ့နော်ခြားဒီလူတိုင်းဝိုင်းဒီအကျိုးပြုတဲ့လုပ်ငန်းတွေမှာဒီရဲတပ်ဖွဲ့အတွက်ကိုရထားတဲ့ရန်ပုံငွေတွေကိုပါခွဲသုံးဖို့ဆိုတာမျိုးတွေတောင်းဆိုလာတဲ့အပိုင်းပေါ့နော်ဆိုတော့ဒီပုံမှာမှဘယ်လိုမြင်ပါလဲရှင
်အဲ့ဒါကောင်းနေမြင်ပါအဲ့ဒါကောင်းနေအမတော့အပေးတယ်ဒီလိုမျိုးဒီရန်ပုံငွေကိုတခြားပေါ့နော်ကောင်းတဲ့နေရာလိုအပ်တဲ့နေရာမှာတော့အမအနေနဲ့သုံးစေချင်တာပေါ့နော်ဒီလိုမျိုးဟိုတောင်းဆိုလာကြတာကိုအမလက်ခံနဲ့အားပေးတယ
်နောက်တစ်ခုကဒီရဲတပ်ဖွဲ့ဆိုင်ရာပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်ကဒီချိုးပန်းနေတဲ့အပိုင်းကိုရောအမအနေနဲ့ဘယ်လိုမြင်ပါလဲရှင
်ကောင်းတဲ့ပြည်ပြင်ပြောင်းလဲရေးကိုအခုဥတည်နေပြီလို့တော့အမယူယုံကြည်တယ်အဲ့လိုမျိုးကောင်းတဲ့ဘက်ကိုဥတည်နေတဲ့ပြောင်းလဲမှုမျိုးဆိုရင်တော့ဟိုစာကြိုးစားပါတယ်ညီမဟိုကောင်းတဲ့လမ်းချောင်းဘက်ကိုဥတည်တာတော့အမအရန်ကိုဟိုကြည်နူးမိတယ်ပေါ့ညီမရယ
်ပြီးခဲ့တဲ့သတင်းပတ်တွေတုန်းကဒီနယူးယောက်မြို့မှာဒီလူထုဆန္ဒပြပွဲတွေဖြစ်တယ်ပေါ့နော်အဲ့ဒီအချိန်တုန်းကခေါရင်းစည်းကထင်းထင်းရဲရရှိနေနေရောဘလို့တောင်းယူဆောင်ရွက်ပေးခဲ့ရသေးတယ်ရှင်အဲ့ဒီတွေ့ကြုံလည်းပြောပြပါဦ
းအော်အဲ့ဒီဟိုအရေးခင်ဖြစ်နေတဲ့ကာလမှာတော့အမတို့လမ်းပေါ်မှာရှိတယ်ဒီရဲနဲ့ဆန္ဒပြသူသူကသူပြဿနာကြီးတော့ဖြစ်ကြတာပေါ့နော်အဲ့ဒီဂျားထဲမှာတော့အမတို့ရာလည်းဘယ်လိုနေရာတွေမှာနေရလဲဆိုတော့ဒီလိုဟို intersection တွေမှာအမတို့နေရတာပေါ့ဟိုတချို့ကြလည်းရိုးရိုးတန်းတန်းညီမရဲ့အလုတ်သွားအလုတ်ပြန်အဲ့လိုလူလေးတွေရှိတယ်အဲ့ဒီကာလတွေမှာလည်းဟိုစားဟိုတချို့အလုတ်လုတ်နေတဲ့လူလေးတွေကရှိသေးတာဟိုအဲ့တော့အဲ့လိုလူမျိုးတွေပေါ့မပတ်သက်မဆိုင်တဲ့လူတွေဒီဟိုစားပြဿနာဖြစ်တဲ့နေရာကိုမလာနိုင်အောင်တော့အမတို့ကနေပြီးတော့ဒရင်ပေးပြီးတော့ဟဲ့ဟိုဘယ်ဟိုသွားမှာလဲဒီဟိုဘက်ကိုသွားမှလားဒီဘက်သွားမှလားဥပမာပြဿနာဖြစ်နေတဲ့နေရာဟိုဘက်မှာဆိုပါတော့အဲဆိုရင်မသွားနဲ့အဲ့ဒီဘက်ကိုလုံးဝမသွားနဲ့ဘယ်နေရာနေပြီးတော့နင်တို့ဘလို့ပြန်မှာဆိုပြီးစသဖြင့်ပေါ့အမားတို့ကသူတို့အကြံဉာဏ်ပေးပြီးတော့ထိခိုက်ဒဏ်ရာမရစေချင်ဘူးနောက်ပြီးတော့အချိန်မကြန့်ကြစေချင်အဲ့လိုနီးနဲ့အမားတို့ကတော့ဟိုစာဆောင်ကူညီပေးတာပေါ့နော
်အခုလို့အချိန်ပေးပြီးတော့ကျမတို့ကိုပြောကြပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်မလလဆန်ဦ
းအေးအမားလည်းအခုလို့ဖြေကြားရတဲ့အတွက်လည်းအရန်ဝမ်းသာပါတယ်
ဒီအမေရိကန်တန်ကဗုဒ္ဓနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအာပေါ်မှာပြည့်ကျွန်တော်ဇုံလိုက်ကတင်ပြပေးသွားမှာဖြစ်ပါတယ် After ASEAN and India now Myanmar accuses China of creating trouble on the border ASEAN နဲ့ India နိုင်ငံတို့ပြီးတော့နယ်စပ်ပြဿနာကိုဖန်တီးတယ်လို့မြန်မာကလည်းတရုတ်ကိုဆွဆွဲပြောဆိုလာတယ်ဆိုတော့ Eurasia Times Desk ကဆောင်းပါးကိုတင်ပြကြည့်ပါတယ်AA ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အပါအဝင်တိုင်းပြည်အတွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုနိုင်ငံခြားတိုင်းပြည်တစ်ခုကလက်နက်ထောက်ပံ့ပေးနေတယ်လို့မြန်မာဘက်ကဆွဆွဲလိုက်ကြောင်းဆောင်းပါးကိုအစချီရေးသားထားပါတယ်မြန်မာအစိုးရကအကြမ်းဖက်အဖွဲ့လို့ကြေညာထားတဲ့ AA အဖွဲ့ကိုနိုင်ငံခြားတိုင်းပြည်တစ်ခုကထောက်ပံ့ပေးနေတယ်လို့တမတော်သတင်းမှပြန်ကြားရေးအဖွဲ့ပြောခွင့်ရပုံမှုချုပ်ဇော်မင်းထွန်းပြောတာကိုဆောင်းပါးမှာကိုကဖော်ပြထားပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်း AA အဖွဲ့ကတပ်မတော်ကိုမိုင်းထောင်တိုက်ခိုက်ခဲ့တဲ့ဖြစ်ရမှာခေတ်ပေါ်နှိပညာတွေအသုံးပြုခဲ့တာကိုသူကကိုကပြောဆိုခဲ့တယ်လို့ဆိုပါတယ်။တရုတ်နယ်စပ်မှာအခြေစိုက်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာလည်းတရုတ်နိုင်ငံထုတ်စစ်လက်နက်ပစ္စည်းတွေကိုအသုံးပြုနေတယ်လို့မြန်မာငင်းချမ်းရေးနဲ့လုံခြုံရေး Institute ကအမှုဆောင်ငင်းချမ်းရေးမှူးဦးမင်းစောဦးပြောတာကိုလည်းဆောင်းပါးမှာကိုကဖော်ပြထားပါတယ်။တောင်မျိုးသားလူမျိုးရေးတပ်မတော် TNL အဖွဲ့ထံက2019ခုနှစ်နိုဝင်ဘာလမှာတပ်မတော်ကတင်ဆက်ရမိလိုက်တဲ့လက်နက်တွေအားလုံးဟာလည်းတရုတ်နိုင်ငံကထုတ်တဲ့လက်နက်တွေဖြစ်နေတယ်လို့ဆိုပါတယ်ဖမ်းဆီးရမိတဲ့လက်နက်တွေအားလုံးဟာတရုတ်နိုင်ငံတုတ်တွေဖြစ်ပြီးတံပိုးအဖြစ်လဲကြီးမားကြောင်းနဲ့ဒီလက်နက်တွေကို TNL ကတရားမဝင်ရယူခဲ့တာဖြစ်တယ်လို့သူ့အနေနဲ့ပြောနိုင်ကြောင်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကနောက်ထပ်ပြောခွင့်ရတူဖြစ်တဲ့ဗိုလ်ချုပ်ထွန်းထွန်းညီပြောတာကိုလည်းကိုကဖော်ပြထားပါတယ်ဖမ်းမိတဲ့အထက်က RPG နဲ့လေရင်ပြည့် FNG တွေဟာတစ်ခုကိုအမေရိကန်ဒေါ်လာ9000ကနေ6000အထိတန်တယ်လို့ဆိုပါတယ်။ 2016နဲ့2019ခုနှစ်တွေအတွင်းဖြစ်သွားခဲ့တဲ့ရိုဟင်ဂျာပဋိပက္ခနဲ့ပတ်သက်လို့မြန်မာကောင်းဆောင်တွေအနေနဲ့တကမ္ဘာလုံးရဲ့ဝမ်းမွေဝေဖန်ခြင်းခံခဲ့ရတာကြောင့်အနောက်နိုင်ငံတွေနဲ့မြန်မာအကြဆက်ဆံရေးကျဲသွားခဲ့တဲ့အတွက်မြန်မာနိုင်ငံဟာတရုတ်အပေါ်တန်တပန်ရေးအရာရောစီးပွားရေးအရာပါမိခိုအားထားလာရတယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်။တရုတ်နိုင်ငံကဒီအခြေအနေကိုအခွင့်ကောင်းယူပြီးဒေါ်လာထရီလီယံနဲ့ချီကုန်ကြမဲ့ BRI ခေတ်သစ်ပိုလမစီမံကိန်းမှာမြန်မာပါဝင်လာရေးနဲ့တရုတ်မြန်မာစီးပွားရေးစဉ်ညံကိုအပြည့်အသတ်လက်မှတ်ထိုးနိုင်ဖို့တရုတ်သမ္မတရှီဂျင်ဖင်ကဖိအားပေးဆောင်ရွက်ခဲ့ကြောင်းကိုလည်းဆောင်းပါးမှာထည့်သွင်းဖော်ပြထားပါတယ်။မြန်မာနိုင်ငံဟာအင်္ဂလိပ်ကိုလိုနီလက်အောက်မှာနေလာခဲ့ရာက1949နှစ်တည်းအတွင်းလွတ်လပ်ရေးရခဲ့တာအဲဒီနောက်မှာပါကစ္စတန်ကတရုတ်ကိုစားအိန္ဒိယကိုအကြမ်းဖက်သွေးထိုးလုံဆော်မှုတွေလုပ်ခဲ့သလိုပဲပါကစ္စတန်နီးတူမြန်မာနိုင်ငံကိုအတုံးချလာနေတယ်လို့စောင့်မမရေးသားဖော်ပြထားပါတယ်ခင်ဗျာအပြည့်အစုံကိုတော့ www.eurasiatimes.com မှာဖတ်ရှုနိုင်ပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်။2020ပြည့်ရွေးကောက်ပွဲအတွက်စပြီးပြင်ဆင်နေကြပြီဖြစ်တာနဲ့မျှနိုင်ငံရေးပြောကပါတဲ့ရွေးချက်ဒီမျိုးမျိုးနဲ့သတင်းတူသတင်းမှလှုပ်ကြံသတင်းတွေဖန်တီးဖြန့်ဝေတာလည်းပြန်ပေါ်လာနေပြီဖြစ်ပါတယ်။ရင်းတို့တရင်မှာလုတ်ကြံတဲ့တွေဟာတကဘာလုံးမှာရှိနေတာဖြစ်ပေမဲ့လည်းမြန်မာနိုင်ငံလိုဒီမိုကရေစီအပြောင်းလဲဖော်ဆောင်နေတဲ့နိုင်ငံမျိုးတွေဘူးပြီးအန်ဒရယ်ကြီးလာပါတယ်အခုလိုရွေးကောက်ပွဲကာလနီးကပ်လာချိန်မှာရွေချက်ရှိရှိထုတ်လုပ်ဖြန့်ဝေလာတဲ့တရင်တို့တရင်မှာလုတ်ကြံတဲ့တွေကိုဘယ်လိုရင်ဆိုင်တိုက်ဖြတ်ကြပါမလဲအထူးသဖြင့်လူမှုဆက်သွယ်ရေးမီဒီယာကွန်ရက်တွေပေါ်မှာဖြန့်နေကြတဲ့ဒီလိုတရင်မျိုးတွေကိုလူမှုဆက်သွယ်ရေးမီဒီယာအသုံးပြုသူတွေကိုယ်တိုင်ဘယ်လိုဂရုစိုက်ရှောင်ရှားနိုင်ပါမလဲအာဏာပိုင်တွေဘိုင်းကရောဘာတွေလုပ်တင်ပါမလဲစာရော်တွေကိုအခုဆွေးနွေးကြမှာနားဆင်ရမှာပါမြန်မာနိုင်ငံသတင်းမီဒီယာကောင်စီကတွဲဖက်တွင်မှုတက်ဦးမြင့်ကျော်စာနယ်ဇင်းဆရာဦးစီသူအောင်မြင့်တို့ပါဝင်ဆွေးနွေးထားကြပါခင်ဗျာโอเคဦးမြင့်ကျော်နဲ့ဦးစီသူအောင်မြင့်မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
မင်္ဂလာပ
ါကျွန်တော်တို့ VOE ဆွေးနွေးကြအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ပထမဦးဆုံးစားလိုက်ချင်တာကဒီတရေတုတရေမာတွေအထူးသဖြင့်တော့ social media ပေါ်မှာဖြန့်တဲ့ကိစ္စပေါ့နော်တမင်လောက်ကြံပြီးတော့ရွေချင်တဲ့ဖြန့်တဲ့ကိစ္စကတကယ်ကတော့တောက်လျှောက်ရှိလာတာပါပဲကျွန်တော်တို့ဟိုအရင်တုန်းကလူမျိုးရေးဘာသာရေးအစွဲတွေပြင်းထန်တဲ့အချိန်တုန်းကလည်းပဲရှိတာပဲဒီနောက်ပိုင်းမှာလည်းကြိုကြားကြိုကြားဆိုလို့ရှိနေတာပဲဒါပေမဲ့အခုကတော့2020ရွေးကောက်ပွဲကာလနီးလာတယ်ဆိုတော့ဒီဥစ္စာကတကြောပြန်ပြီးတော့ပို့ပြီးတော့ပြောစရာဆိုစရာအခြေအနေရောက်လာတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ပထမအဦးဆုံးကျွန်တော်သိချင်တာကကိုမြင့်ကျော်လက်ရှိအချိန်မှာဒီရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့ဗောနော်နိုင်ငံရေးအရာဟလာလှုပ်ကြံထားတဲ့ဖန်တီးထားတဲ့သတင်းတူသတင်းမတွေဖြန့်နေတဲ့အချိန်တွေကဘလောက်ဆိုးတဲ့အချိန်တွေရှိနေတယ်လို့တွေ့ရတယ်ဗျ။
အခုကအစပဲရှိသေးတယ်လို့ကျွန်တော်ထင်တယ်လေ။အစပဲဆိုတော့ Freedom Media Group ဆိုတဲ့ဒီအနီအောင် logo နဲ့ Facebook page ပေါ့နော်။ဒီဟာက2019ရဲ့ဩဂုတ်လမှာထောင်ထားတယ်။ဟိုသတင်းတွေတော့ကြိုကြာကြိုကြာတင်နေတယ်။ဒါပေမဲ့အခုလပိုင်းတွေမှာဒီရွေးကောက်ပွဲကိုယ်စားလှယ်လောင်းနေရွေးတာတို့စပြစ်တခြားသောနိုင်ငံရေးနောက်ခံနေနဲ့ဒီလာမဲ့ရွေးကောက်ပွဲကိုဆက်နွယ်ပြီးတော့ဒီလိုမျိုးသတင်းမျိုးတွေတင်လာတာကဒီသတင်းပတ်ပိုင်းဒီလပိုင်းလေးမှာမှပို့ပြီးတော့လှုပ်လှုပ်ရှားရှားဖြစ်လာတာပေါ့နော်ဆိုတော့ဒီဟာကရှေ့ဆက်ပြီးတော့အချိန်ညှင်းလာဖို့သူ့လိုပဲအလားတူဟာမျိုးတွေလည်းပေါ်လာဖို့အလားအလာရှိတယ်ပေါ့နော်ဆိုတော့ပုံမှန်အားဖြင့်တော့သတင်းတူသတင်းမှားတွေကဟို clip based လို့ခေါ်တဲ့စီးပွားရေးရဟလာ click နှိပ်တဲ့အခါမှာသူတို့လူရည်များတဲ့ခါမှာသူတို့တခြားသောဝင်ငွေတွေရနိုင်တဲ့အဲ့လိုဟာမျိုးတွေကတော့ပုံမှန်ကာလတွေမှာအများအားရှိနေတယ်ပေါ့နော်သူများတဲ့တင်းတွေခိုးပြီးလောက်တာတို့ဟိုတစ်ခါလေးလူစိတ်ဝင်စားအောင်ဟိုမူသားတဝက်တွေဟိုဒီနေလောက်ချံဖန်နေပြီးလောက်တာတို့အဲ့လိုမျိုးတွေရှိတယ်ပေါ့နော
်
အခုကတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နိုင်ငံရေးနဲ့ပတ်သက်တဲ့တင်းမှားတွေကတော့ဒါအခုကအစပြိုးလာပြီလို့ပြောရင်ပြောလို့ရတာပေါ့
ဟုတ်ကဲ့ကုစီသူရောဘလောက်သတိထားမိနေပြီလဲ
ကျွန်တော်ကတော့ဟိုကျွန်တော်ဟိုစာမျက်နှာမှာဟိုတက်လာတဲ့ဟာတွေပေါ့လေအဲ့ဒီဥစ္စာတွေလောက်ပဲကြည်တော့
ဟိုပွေလင်းပြောရင်ကျွန်တော်သိသတိမထားမိဘူးတချို့ဟိုဒင်းအမားတွေဘာတွေကိုကြာတော့ဟိုသူတို့ဟိုဘာလဲသတိပေးတဲ့တငယ်ချင်းတွေသတိပေးလို့ပို့ပေးလာတာတွေဘာတွေအဲ့ဒီမှာတွေတော့ကျွန်တော်တွေ့တာပေါ့နော်အဲ့ဒါပေမဲ့ထင်ထင်ရှားရှားဆိုရင်တော့အဲပြီးခဲ့တဲ့သတင်းစာရှင်းပွဲမှာဒါဦးစော်ထေးသူပြောတာပေါ့သူပြောတဲ့ဆိုတဲ့ဥစ္စာကဒါကတီတီကြကြတီတီကြကြနဲ့သူကပြောတာလေအဲ့ဒါမှာသိန်းထောင်ချီလောက်တောင်သုံးပြီးတော့မှ page တွေထောင်တယ်အဲ့ဒါမှာဆံမျက်နှာတွေဖွင့်တယ်ပြီးတော့မှငွေလဲအဲ့လိုပေါ့နော်အများကြီးအကုန်ခံပြီးတော့မှသတင်းမှားတွေပါတွေကိုလုတ်တယ်ဆိုပြီးတော့မှသူကတိတိကျကျပြောတယ်ဆိုတော့ဟိုဒါကြီးကတော့ဒါသေချာချာရှိနေတယ်ဆိုတဲ့သဘောကတော့ဒါသိကြပါတယ
်ဟုတ်ကဲ့
ကျွန်တော်ဟိုဘာလဲသတိမထားမိတာတော့တပိုင်းပေါ့လေ
ဟုတ်ကဲ့အမှန်တိုင်းပြောရရင်တော့ကိုစီသူပြောသလိုပဲကျွန်တော်ဆိုလဲပဲကျွန်တော်ဆိုရှယ်မီဒီယာမှာကျွန်တော်ကြည့်ကျင်တဲ့ဟာတွေကိုပဲအရင်မြင်အောင်ကျွန်တော်ကလုတ်ထားတာလေသေချာတဲ့ခိုင်မာတဲ့သတင်းထဏတွေကသတင်းတွေလောက်ပဲကျွန်တော်ကြည့်ကျင်အောင်လုတ်ထားတာဆိုတော့သတင်းတို့သတင်းမှားတွေကကျွန်တော် Facebook မှာဆိုကျွန်တော်လည်းမမြင်ရဘူးဆိုတော့အဲ့ဒီလူမျိုးကာကွယ်ထားတယ်ဆိုရင်တော့ဒါသတင်းတုသတင်းမှာကကိုစီကိုရောက်မလာဘူးပေါ့နော်နောက်တစ်ခုကခုနကကိုစီသူပြောတဲ့အထက်မှာလည်းပါတယ်အခုကသတင်းတုသတင်းမှာကိုဖြန့်ယုံနေမဟုတ်ဘူးအဲ့ဒီဟာကိုလူတွေပိုရောက်အောင်ဝေပါသုံးလာတယ်ဆိုတော့ဒါကတော့ပိုပြီးတော့အန်ဒီရဲ့ကြီးလာတဲ့သဘောရှိတာပေါ့ကိုမြင့်ကျော
်ဟုတ်ပါတယ်အဲ့ဒီဟာကဒီလိုနိုင်ငံရေးချက်မတန်ရင် clip base လိုဟာမျိုးတွေမှာလည်းအဲ့ဒီဟာမျိုးကိုထောင်တဲ့သူတွေငွေရငွေကြေးအတွက်ရည်ရွယ်ပြီးလုပ်တဲ့ဟာတွေသူတို့တွေကကိုယ်တွေထက်ကိုပို့ပြီးတော့ဆိုရှယ်မီဒီယာရဲ့သဘောတဘာဝတွေကြွန့်ကျင်တယ်ဆိုရှယ်မီဒီယာရဲ့အလုပ်လုပ်ပုံတွေကိုယ်တွေထက်ပို့ပြီးကြွန့်ကျင်တယ်ဘာလို့ဆိုတော့ဒါကသူတို့ရဲ့ဝင်ငွေရရရကြောင်းဟိုဘဝဖြစ်နေတာဟုတ်ဆိုကျွန်တော်သူတို့တွေကဟိုဆက်သွားပြောတဲ့သတင်းခိုးပြီးတော့လူတွေ sexy ဖြစ်အောင်ခေါင်းစဉ်တွေလူတွေကိုတခါတည်းကြီးလိုက်တယ်နဲ့မနှိပ်ပဲမနေနိုင်အောင်ခေါင်းစဉ်တွေပြောင်းပြီးတော့ကိုယ်ရတဲ့တဲ့င်းတွေတခါလေးမှလွဲမှားတဲ့ဓာတ်ပုံတွေနဲ့တွဲပြီးတော့အဲ့လိုမျိုးလှုပ်တဲ့လူတွေကသူ့ post ခုတည်းသူတင်တာမဟုတ်ဘူးသူတင်ပြီးအဲ့လိုမျိုး group တွေထဲမှာ live ဖြန့်တာ။သူတို့ကအဲ့ဒီသဘာဝတွေသူတို့ကြွန့်ကျင်နေတယ်။အဲ့ဒီနည်းနဲ့သူတို့ကဒီ social media platform ကိုလူတွေအများကြီးသုံးရင်အဲ့ social media platform ကလည်းသူတို့ကိုပတ်စံပေးတာရှိတယ်။နောက်တစ်ခါ YouTube လိုဟာမျိုးနဲ့ပြန်ချိတ်ဆက်တခါ YouTube မှာဟိုကြည့်တဲ့လူများရင် viewer များရင် subscribe များရင်တခါ YouTube ကပတ်စံဝင်ငွေနဲ့လည်းရှိတယ်။အဲ့ဒါကတော့ဟိုငွေကြေးရွေချက်နဲ့လောက်ခဲ့ကြတာလေသူတို့ကဒီသဘာဝတွေသူတို့ကသိတယ်အခုလည်းဒီနိုင်ငံကြီးရွေချက်မှာလည်းအဲ့ဒီသဘာဝတွေကအဲ့လိုလူတွေကိုခိုင်းမယ်ဆိုရင်သူတို့ငွေကြေးရဲ့ကျွမ်းကျင်နေပြီဒါပဲလို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ဆိုတော့ကိုစီတူဒီငွေကြေးကိစ္စတွေမဟုတ်ဘဲနဲ့အခုဟာမှာကတော့ဒီနိုင်ငံကြီးရွေချက်ပါပါတဲ့သဘောတွေတွေ့နေရတာပေါ့နိုင်ငံကြီးကလာတစ်ဖက်ကိုထိုးနှက်ဖို့လာနိုင်ငံကြီးကအသာစီးရဖို့ဆိုပြီးတော့နိုင်ငံရေးနောက်ခံရှိတဲ့လူတွေကပံ့ပိုးထားတဲ့မီဒီယာတွေလည်းရှိတယ်ဆိုပြီးတော့သတင်းတွေကထွက်ထားတဲ့အခါကျတော့ငွေကြေးရွေချက်တစ်ခုတည်းဟုတ်တယ်လို့ကျွန်တော်တို့ပြောလို့မရတော့ဘူးပေါ့
။ကြက်သေးကြတာပေါ့။အခုတဦးစော်ထေးပြောတဲ့စီမှာဆိုရင်အဲ့ဒါပွန့်ပွန့်လင်းလင်းပဲလေ။အဲ့ဒါငွေကြေးအတွက်မဟုတ်ဘူး။ तू အဖွဲ့စည်းကြီးတစ်ခုလို့လည်း तू အဲ့ဒါတွေပြောသွားတယ်။ပြောသွားပြီးတော့မှနောက် तू ပြောတဲ့ဥစ္စာကိုဆက်ဆက်ရင်ရွေးကောက်ပွဲနီးလာတော့ဆိုတဲ့စကားလုံးလည်းပါတယ်။ဆိုတဲ့အခါကျတော့အဲဒါကနိုင်ငံရေးရွေချက်ပဲ။နောက်နိုင်ငံရေးရွေချက်ဆိုတဲ့ဥစ္စာကလည်းနှစ်မျိုးရှိတာပေါ့တမျိုးကတော့ကိုယ်အဖွဲ့စည်းကိုယ်ဘက်ကပုံရိပ်ကိုကောင်းအောင်လုပ်တာတမျိုးရှိမယ်နောက်တမျိုးကတော့အခြားတစ်ဖက်ကိုပေါ့အခြားပြိုင်ဘက်ဖြစ်နိုင်တယ်သူတို့ကဆန့်ကျင်တဲ့ဒါအဖွဲ့စည်းတွေပါတွေဖြစ်နိုင်တယ်အဲ့ဒါတွေကိုဟိုပုံရိပ်ကျဆင်းအောင်မမှန်မကန်လုပ်တာတွေပါတွေအဲ့လိုမျိုးတွေဟိုဆောင်ရွက်မယ်လို့အဲ့လိုပဲထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီသတင်းတုသတင်းမှဖြန့်မယ်ရွေချက်ငွေကြေးအရာပဲဖြစ်ဖြစ်နိုင်ငံရေးပျော်ကားနေပဲဖြစ်ဖြစ်နိုင်ငံရေးအရာထိုးနှက်ဖို့အသာစီးရဖို့ပဲဖြစ်ဖြစ်လုပ်တာတွေကတော့အရင်ကလည်းရှိတာပဲအခုလည်းရှိမှာပဲနောင်လည်းရှိလာမှာပဲဆိုတော့ဒါတွေကကျွန်တော်တို့ကဟလာနားလေလူတွေတက်ကြွတဲ့လူတွေစသည်အားဖြင့်ခါခွေရမယ်တားဆီးရမယ်တိုက်ဖြတ်ရမယ်ဆိုတော့ဒီနေရာမှာကျွန်တော်တွေးမိတာကဘာလဲဆိုတော့ပထမဦးဆုံးအရေးကြီးတာကဒီဆိုရှယ်မီဒီယာကိုသုံးစွဲသူတွေရဲ့အခန်းကဏ္ဍကအဓိကပိုပြီးအရေးကြီးတယ်လို့ကျွန်တော်တို့ရောက်တဲ့နေကျွန်တော်အဲ့လိုယူဆတယ်ဆိုတော့ကသုံးတဲ့လူကဒါကိုသတင်းတုသတင်းမှလှုပ်ကြံဖန်တီးထားတဲ့သတင်းဟုတ်မဟုတ်ဆိုတာစမ်းစစ်ပြီးတော့မှကြည့်မယ်ရှုမယ်ဖြန့်ဝေမယ်ဆိုရင်ဒီနေရာမှာရင်ရက်သွားနိုင်တာပေါ့ကိုမြင့်ကျော်ဘယ်လိုသဘောရလဲအ
ဲ့ဒါ။ဟောမှန်ပါတယ်။ဘာလို့လဲဆိုတော့သတင်းတုသတင်းမှဟောလာမူသားတဝက်နဲ့ဟောလှုပ်ကြံဖန်တီးတဲ့သတင်းပဲဖြစ်ဖြစ်တရားရနှုံးလှုပ်ကြံဖန်တီးတဲ့သတင်းပဲဖြစ်အဲ့ဒါတွေကိုဟောကာကွယ်ဖို့အဲ့ဒါတွေကိုတံပြန်ဖို့ဆိုတဲ့နာမှာနီလန်းနှစ်ခုရှိတော့တစ်ခုကတော့ပညာပေးတာပေါ့နော်ဒီသုံးဆွဲသူတွေအသိပညာမြင့်နေတဲ့အချိန်မှာအသိပညာဆိုတာဒီဟာနဲ့ပတ်သက်လို့ဘုဒ္ဓမြင့်နေတဲ့အသိပညာနားလည်မှုမြင့်နေတဲ့အချိန်မှာဒီဟာတွေကထိရောက်မှာမဟုတ်တော့ဘူးပေါ့နော်ဆိုတော့အဲ့ဒါနီလန်းတစ်ခုအဲ့ဒါကတော့ရေရှည်နေနဲ့လှုပ်ဆောင်တဲ့နီလန်းပေါ့နော်နောက်နီလန်းတစ်ခုကတော့ရေဒိုနီလန်းပေါ့နောက်တစ်ခုရေဒိုနီလန်းကတော့အဲ့ဒီလို site တွေကိုခြောက်ခွေပေါ်ထုတ်ပြီးပိတ်တာတို့တချို့တော့ဆိုးွားတဲ့ဟာတွေလူမှုတိုင်းဝိုင်းကိုအန္တရာယ်ဖြစ်စေနိုင်တဲ့ဟုတ်လားတည်ငြိမ်မှုကိုတောင်ထိခိုက်စေနိုင်တဲ့
ဟာမျိုးအကြမ်းဖက်ဖို့လို့စသဖြင့်အဲ့လိုလှုပ်ဆော်တဲ့ဟာတွေကိုတော့ဥပဒေနဲ့အရေးယူတာပေါ်ထုတ်ပြီးဥပဒေနဲ့အရေးယူတာပေါ့နော်အဲ့လိုနီလန်းနှမျိုးနဲ့ရှိတယ်ရေရှည်မှာဆိုရင်တော့ဒီအသိပညာပေးတဲ့ဟာနဲ့လူတွေရဲ့ရေချိန်မြင့်လာတဲ့နီလန်းမျိုးနဲ့ဒါရေရှည်နေနဲ့တော့အဲ့ဒီနီလန်းအချက်မှတ်ထားဖို့လိုတော့နော်
ဆိုတော့နီလန်းပေါင်းစုံတော့လိုရမှာပဲဒါတွေကိုတိုက်ဖြတ်ဖို့အတွက်သူပျောက်သွားစရာတော့အကြောင်းမရှိဘူးပေါ့လို့ဆိုတော့ဒီလုံးချင်တဲ့လူကတော့အပေါ့ရှာပြီးတော့လုံမှာပဲကျွန်တော်တို့မြန်မာနိုင်ငံကဟလာမက်ဒီတရေးနီးယားမှာဒီအင်တာနက်ဆိုတာပွင့်လာတဲ့ဆိုရှယ်မီဒီယာတွေတုံးလာတဲ့မြန်မာလူလူကြားထဲမှာကျွန်တော်တို့ပြောကြရင်တော့ဒီ digital literacy ပေါ့ဒီ online အသုံးပြုမှုနဲ့ပတ်သက်တဲ့အသိတုဒ္ဒါကလုံလုံလောက်လောက်မရှိဘူးဒါမြန်မာနိုင်ငံလိုမက်ဒီတရေးနီးယားမှာစားတဲ့နိုင်ငံမျိုးတော့မဟုတ်ဘူးအမေရိကန်လိုတကယ်တိုးတက်ပါတဲ့ဒါတောက်လျှောက်တုံးလာတဲ့နှစ်ပေါင်းများစွာရှိနေပါတယ်ဆိုတဲ့နိုင်ငံမျိုးမှာတော့မှပြောရရင်တော့ဒီonline အသုံးပြုမှုနဲ့ပတ်သက်တဲ့အသီးသူတာမရှိတဲ့လူတွေအများကြီးရှိနေသေးတာတခြားကျွန်တော်တို့အင်ဂျင်နီယာနိုင်ငံတွေမှာလည်းရှိတယ်ဆိုတော့ဒီဟာကအန်ဒီရကတော့တိတ်ကိုကြီးတဲ့ကိစ္စဆိုတော့ဖိုးစီးသူတွေလူတွေကိုအသိပညာပေးဖို့အတွက်ခုနကိုမြင့်ကျော်ပြောတဲ့တဲမှာပါသလိုပဲအကောင်းဆုံးဘလို့လောက်ကြရင်ကောင်းမလဲ
အဲ့ဒီဥစ္စာကတော့ဟိုရေရှည်မှာကျွန်တော်တို့ကတော့ဟိုတော့ဆိုစဉ်းစားတာပေါ့နော်လူတွေရဲ့ဒီပညာရေးရည်ကျင့်တွေယဉ်ကျေးမှုရည်ကျင့်တွေမြင့်နေတယ်ဆိုရင်အဲ့ဒီဥစ္စာကိုပါလေအထိုက်လျောက်တားဆီးနိုင်မယ်ပါညာဒါပေမဲ့တခုတော့ခက်တာကကျွန်တော်တို့ကကိုကျော်သိန်းပြောတဲ့မှာပါတယ်လေဖွံ့ဖြိုးပြီးနိုင်ငံတွေဖြစ်စေပြည်နိုင်ငံမှာဖြစ်စေအဲ့ဒါကဘာဒီကျွန်တော်တို့တွေ့ရလဲဆိုတော့ဥပမာကျွန်တော်ဘာဒီသတိထားမိတယ်လဲဆိုတော့ဥပမာကျွန်တော်ရဲ့ဆောင်းပါးတစ်ခုတင်လိုက်တာဗောပို့တစ်ခုတင်လိုက်တယ်တင်လိုက်တဲ့ခါကျတော့ကျွန်တော်အဲ့ဒီမှာသတိပြုမိတာတခုကကျွန်တော်ဆောင်းပါးကိုဖတ်မယ်ဆိုရင်သဘောတစ်ခုက6မိနစ်လောက်ကြာမယ်9မိနစ်လောက်ကြာမယ်ဗောနော်တခါတည်းကျကျွန်တော်စောင့်ကြည့်နေခဲ့ဘူးတယ်ဟိုအရင်တော့ကဗောအဲ့ဒါစက္ကန့်ပိုင်းလောက်အတွင်းမှာပဲအမဘာကြီးလာလဲဆိုတော့ဥမာကြိုက်တယ်ဆိုရင်ချက်ချင်းကိုလိုက်ပေးလိုက်တာမျိုးသူကကြိုက်ဘူးဆိုချက်ချင်းကိုစာအုပ်လဲကျွန်တော်ထင်တယ်အဲ့ဒီအချိန်လောက်ဆိုသူဘယ်လိုမှဖတ်ရအောင်မှာမဟုတ်ဘူးချက်ချင်းပဲအဲ့ဒါဆဲလိုက်တာမျိုးပါမျိုးအဲ့လိုတွေကနေရာအနှံ့ပြားတွေ့ရတဲ့ခါကျတော့ဟိုဒါတွေကခုနတော့လို့စဉ်းစားဆင်ခြင်ပြီးတော့မှတုံ့ပြန်တာမျိုးဒီထက်ကိုအများသောအဖြစ်ကတော့အာဒါဆိုရင်တော့ဆဲလိုက်မှာပဲဒီလိုမျိုးစာကြောင်းလေးတစ်ခုမြင်ရင်တော့ထောက်ခံလိုက်မှာပဲအာဒီလိုကိုလှုပ်လိုက်မှာပဲဆိုတဲ့ဟာကြီးကပို့ပြီးတော့လွှမ်းမိုးနေတယ်လွှမ်းမိုးနေတဲ့ခါကျတော့ဟိုဒါကြီးဟိုမဖြစ်အောင်ဒါလှုပ်ဖို့ဆိုရင်တော့ကျွန်တော်တို့ပြောသလိုဟိုလူတွေကိုအသိဉာဏ်ရှိအောင်လုပ်ပေးတာကတော့တပိုင်းပေါ့နော်ဒါပေမဲ့ဥပဒေအရတော့လိုအပ်တဲ့နေရာတွေမှာအကုန်လုံးလုပ်ပေးဖို့လိုတယ်အခုဆိုရင်ဒါရွေးကောက်ပွဲတွေပါဆိုရင်တော့တစ်ဖက်ကရွေးကောက်ပွဲကော်မရှင်တို့ပေါ့လို့ဒါနဲ့သက်ဆိုင်တဲ့လူတွေကနေပြီးတော့မှဟိုကြက်မှတ်တာတွေပါတွေလုပ်ပေးရင်တော့ရမယ်လို့ထင်ပါတယ်နေပဲဘောက်ဆိုကလောက်ရမှာနောက် cyber crime လို့မျိုးဟာတွေကိုဆိုရင်လည်းဒါသေချာဥပဒေရေးဆွဲပြီးတော့ဒါတားဆီးကာကွယ်မှဒါရမှာလေ
ဟုတ်ကဲ့ဆိုတော့ကိုမင်းကျော်ကြီးကျွန်တော်သတိထားမိတာရှိပါတယ်ဒီဥမာ social media ပေါ်မှာတရင်တုတရင်မှားလားလောက်ကြံတရင်လားဖန်တီတရင်လားဟလာငကိုတရင်အမှန်ကိုမှပြန်ပြီးတော့ဟလာပြုတ်ပြင်းပြီးတော့လှုပ်ထားတဲ့တရင်လားဆိုတော့ဆန်းစစ်ဖို့တဲ့နီလန်းတွေရှိတယ်အဲဒီနီလန်းတွေကိုကျွန်တော်တို့ကုလသမဂ္ဂအဖွဲ့အစည်းတွေအားလည်းဖြန့်ထားတာရှိတယ်တရင်မီဒီယာလွတ်လပ်ခွင့်ဆိုင်ရာလုပ်တဲ့အဖွဲ့အစည်းတွေအားလည်းဖြန့်ထားတာရှိတယ်လူတွေအနေနဲ့ကိုယ်တိုင်တရင်တုလားတရင်မှားလားလောက်ကြံတရင်လားတရင်အမှန်လားဆိုတော့ဆန်းစစ်တဲ့နီလန်းတွေဥမာအလွယ်ဆုံးဆိုရင်ရုပ်တရက်ပြောရမယ်ဆိုရင်ကျွန်တော်တို့ဒီတရင်ကဘယ်ကလာတယ်လဲသူ့ရဲ့ source ကိုစာကြည့်တာမျိုးပေါ့နော်ဆိုတော့ဒါမျိုးတွေကိုဒီလိုဆန်းစစ်တဲ့နီလန်းတွေကိုသတင်းမီဒီယာတွေသော်လည်းကောင်းအဖွဲ့အစည်းတွေသော်လည်းကောင်းပို့ပြီးတော့ကြည်ကြဲပြန့်ပြန့်လောက်ကြရင်မကောင်းဘူးလားကိုမြင့်ကျော
်ဟုတ်ကောင်းပါတယ်အခုတော့ဒီမြန်မာနိုင်ငံသတင်းမီဒီယာတိုက်ရီကလည်းတချို့အဲ့ဒီဟာမျိုးတွေကိုသူတို့ရဲ့ session ပေါ့နော်ဒီ jargon နဲ့ပြောရတဲ့ fact checking လို့ပြောတာပေါ့နော်အချက်လက်စစ်ဆေးတဲ့အဲ့လိုမျိုးဟိုကန္နာလိုမျိုးအဲ့လိုမျိုးတီးကြတောင်းပြီးတဲ့သူမျိုးနဲ့ fact checking လုပ်နေတကယ်တော့ဟိုသတင်းမီဒီယာ journalism ရဲ့အနှစ်သာရ verification လို့ပြောတယ်အတည်ပြုစစ်ဆေးတယ်ဆိုတော့ဟာလဲတနည်းအားဖြင့်ပြောရင် fact checking ပဲပေါ့နော်ဟိုသို့တော့အခုသတင်းသမားကိုယ်တိုင်လည်းဟို fact checking လုပ်ဖို့လိုတယ်လို့ဟိုတူးချင်းဟိုဒီမီဒီယာကိုသုံးဆွဲတဲ့သူကိုယ်တိုင်မီဒီယာကိုဖတ်နေတဲ့သူတွေကြည့်နေတဲ့သူတွေကိုယ်တိုင်လည်း fact checking လုပ်လို့ရတဲ့နည်းလမ်းတွေမျိုးကိုပညာပေးကြတာပေါ့နော်ဆိုတော့တူးချင်းလည်းစိတ်ဝင်စားရင်အဲ့လိုမျိုးတွေ fact checking လို့မျိုးလုပ်လို့ရတယ်အော်နောက်ကတော့သတင်းမီဒီယာတိုက်တွေကလည်း expert checking လို့မျိုးသတင်းတောက်လို့မျိုးအဲ့လိုမျိုးတာဝန်တိကျတာဝန်ပေးလာတဲ့လူမျိုးနဲ့ဒီသတင်းမီဒီယာမှာ social media မှာတက်နေတဲ့အဲ့လိုသတင်းမျိုးတွေကိုစောင့်ကြည့်ပြီးတော့ fact checking လုပ်တဲ့ဟာမျိုးကလည်းတကယ်တော့ဒီနေ့လိုကာလမျိုးမှာဟိုလိုအပ်နေပြီပေါ့နော်ဘယ်မီဒီယာမဆိုအဲ့ဒီလိုကဏ္ဍမျိုးတော့ဟိုကိုယ့်ရဲ့သတင်းတိုက်မှာဟိုထည့်သွင်းထားပြီးတော့စောင့်ကြည့်တာလှုပ်ဆောင်တာမျိုးပြည်သက်ကိုသိပေးတာမျိုးလုပ်တင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟိုစီသူဒီနေ့မှာကျွန်တော်နောက်ခုတွေးမိတာကဥပမာသတင်းမှာချက်နေပေါ့ဗျာဤကလေးရကဥစောထီတို့ပြောသလိုမျိုးဒီဟိုယာရူအစ်စ်ခံထားတဲ့ကိစ္စတို့နောက်တစ်ခါကျွန်တော်တို့ဒီနေပြည်တော်မှာအစိုးရထိပ်တန်းတာဝန်ရှိတဲ့လူတွေကိုမြေခွက်တူမြေခွက်ပေးတဲ့ကိစ္စတို့ဒီနေရာဒီမှာအချက်လက်အမှန်တွေနဲ့အမှားတွေနဲ့ဟလာရောထွေးပြီးတော့သတင်းတွေဖြန့်ကြတယ်တင်ကြတယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးရောက်လာပြီဆိုရင် တာဝန်ရှိတဲ့လူတွေဘက်ကချက်ချင်းတည်မှန်ထုတ်ပြန်ပေးဖို့ကရောဘယ်လောက်ထိအရေးကြီးကြလဲကိုစီတူ
အဲ့ဒါကတော့အရေးကြီးဆုံးပဲလေတကယ်တကယ်ကြတော့ခုနကတော့အဖြစ်အပျက်ကိုပြန်ကြည့်ရင်ဥပမာမြေခွက်ကိစ္စကိုကြည့်တယ်ဆိုရင်တရင်တွေကထွက်လာတယ်ထွက်လာတဲ့အခါကျတော့ကျွန်တော်တို့ဆိုရင်ဟိုတွေ့တယ်တွေ့ပေမဲ့ဒါအတီမပြုတ်နိုင်ဘူးဆိုတာသိတော့ကျွန်တော်ဆိုရင်လည်းမယုံဘူးပေါ့နော်ဒီတိုင်းပဲထားတယ်ထားပြီးတော့မှနောက်တရင်စာရှင်းလင်းပွဲအဲ့ဒီကာလမှာဆိုတရက်ချားလောက်ရှိနေတယ်ဝင်းကြီးဌာနပေါင်းစုံကလုပ်တယ်တချို့ရက်တွေမှာဆို3ခုတချို့ရက်ဆို1ခုပေါ့နော်အဲ့ဒီမှာသတင်းတောက်တွေတာဝန်ကြီးပါတယ်နေပြီးတော့မှသူတို့အကုန်လုံးမေးကြတယ်သက်ဆိုင်ရဲ့သက်ဆိုင်မဲ့ထင်တဲ့အဲ့ဒီဌာနတွေအကုန်မေးတယ်ဒါပေမဲ့မေးသမျှဌာနတွေအကုန်လုံးကရေးရမဖြစ်ဘူးတချို့ဆိုရင်အဲ့ဒါမရှိဘူးလို့လို့တော့မှသူတို့ညင်းတာတွေရှိတယ်အဲ့ဒါအဲနောက်ဆုံးကြတော့မှမဖြစ်နိုင်တော့မှဥစ္စာထေရထွက်ပြီးတော့မှတိတိကျကျနဲ့သူကပြောတယ်ပြောတဲ့ခါကျတော့လေသူကဟိုတရင်မှဖြန့်တဲ့လူတွေကိုအပြစ်ပုံချပြီးတော့ပြောတယ်ဒါချက်ကားပြီးတော့ပြောတာပေါ့တကယ်အဖြစ်မှန်တော့ဟုတ်ပါတယ်ဆိုတော့တကယ်အဖြစ်ပြဿနာအရင်းကဟိုချက်ကားတာပြဿနာအရင်းကမဟုတ်ဘ
ူးဟုတ်တယ
်ဒီမှာထွက်လာတရင်ထွက်လာပြီးဆိုကြတဲ့ကမြန်မြန်ဆန်ဆန်နဲ့ဒါတရင်ကိုထုတ်ပြန်ပေးလိုက်ရင်သူမဟုတ်တဲ့ကဒီဥစ္စာကိုလျှို့ဝှက်ဖုံးကွယ်ထားတာမလုပ်ဘဲနဲ့ရိုးရိုးရှင်းရှင်းနဲ့ပေါ့နော်ပွင့်လင်းမြင်သာနဲ့လှုပ်ထားတယ်ဆိုဒီပြဿနာပေါ်လာစရာမရှိဘူးအဲ့တော့အစိုးရဘက်ပိုင်းကတော့မြန်မြန်ဆန်ဆန်သတင်းတွေထုတ်ပြန်တဲ့ဟာအပေါ်မှာပဲမူတည်မယ်လို့ကျွန်တော်ထင်ပါတယ်။
ဆိုတော့ကိုမြင့်ကျော်တို့ဒီသတင်းမီဒီယာကောင်စီအနေနဲ့ရောကျွန်တော်ကဒီနေရာမှာခုနဟလာအစောပိုင်းလည်းပြောသွားတဲ့အချိန်မှာပါတယ်ကျွန်တော်တို့သတင်းဆိုရှယ်မီဒီယာကိုဝက်ဖြစ်ဖြစ်သတင်းကိုဝက်ဖြစ်ဖြစ်တကယ်အသုံးပြုသူပေါ့နော်တကယ်ကြီးတဲ့လူရှုတဲ့လူဖတ်တဲ့လူပရိသတ်ကနေပြီးတော့ကိုယ်တိုင်ဆန်းစစ်ဖို့ကပထမဦးဆုံးတစ်ချက်။ဒါပေမဲ့ဒီနေရာမှာဟလာဥပဒေနဲ့ထိန်းချုပ်ပေးတာလည်းပဲရှိရမယ်။တခါအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍလည်းပဲရှိရမယ်။အားလုံးဘောင်းဆောင်ပါဖို့လိုတယ်ဆိုတော့ဟုတ်လားတရင်မီဒီယာကောင်စီလိုအဖွဲ့အစည်းမျိုးတွေအနေနဲ့ရောကိုမြင့်ကျော်ဒါမျိုးတွေနဲ့ပတ်သက်လို့ဘာလို့လို့ဖို့စဉ်းစားထားတာမျိုးတွေရောရှိလဲ
။အင်းကျွန်တော်တို့ဒီဟာကိုသတိပြုမိတာဟို2018အစပိုင်းကတည်းကပေါ့နော်။ဒီ social media platform ပေါ်ကအဲ့လိုသတင်းမှားတွေဘာတွေကိုစောင့်ကြည့်မယ်ပြီးတော့ထုတ်ပြန်မယ်ဆိုတဲ့ဟာမျိုးပြီးခဲ့တဲ့ကောင်စီရဲ့တက်တမ်းမှာတွေကဟိုစိတ်ကူးပြီးတော့ဟိုပြင်ဆင်ဆွေးနွေးခဲ့ကြတယ်။သို့တော့အဲ့ဒီမှာကောင်စီတက်တမ်းကုန်ကန်ကြီးရဲ့နောက်ကအဲ့ဒီကောင်စီနောက်ကောင်စီပြန်ရွေးကောက်တာနဲ့ပါနဲ့အကောင့်ထဲမှာပေါ်ပြဘူးပေါ့နော်အခုဒီဘက်ကောင်စီတက်တမ်းမှာ2019မှာအစပိုင်းကတည်းကအဲ့ဒါတွေကိုထုတ်ပြန်ဖို့ပေါ့နော်ကောင်စီကတကယ်တမ်းကျတော့ law enforcement ဖွဲ့စည်းတော့မဟုတ်ဘူးကောင်စီရဲ့တဘာဝဟို asset regulatory ဆိုတော့ကို media လောကကိုကိုယ့်အကူထိန်းချောင်းကြမ်းမှတ်ထိန်းချောင်းဖို့ဆိုတဲ့သဘောပဲဆိုတော့ကျွန်တော်တို့ကတော့လူအများသိအောင်ထုတ်ပြန်ပြီးတော့ဒီဟာကို blacklist ထည့်တယ်ဒီလိုမျိုးသတင်းမှားတွေသတင်းတုတွေသတင်းခိုးတဲ့ site တွေကို blacklist ထဲမှာအများသိအောင်ထုတ်ပြန်ပြီးတယ်အဲ့ဒါကတော့ကျွန်တော်တို့လုပ်ပိုင်권ရှိတဲ့အတိုင်းတာပေါ့နော
်
ဆိုတော့အဲ့ဒါကပြီးခဲ့တဲ့နှစ်အစပိုင်းကတည်းကစပြီးတော့လုပ်ခဲ့တယ်အဲ့ဒီမှာ Facebook page ရော website ရောပေါ့နော်အဲ့ဒီမှာလေခိုးယူပြီးတော့ပြန်သူတို့ရဲ့စီးပွားရေးအတွက်ပြန်ဖြန့်နေတဲ့ဟာရောနောက်တစ်ခါသတင်းမှားတွေနဲ့လူလူကိုအဲ့လိုမျိုးရွေချက်တစ်ခုနဲ့လှည့်ပြပြီးလုပ်နေတဲ့သူတွေရောအဲ့ဒီ site တွေကိုကျွန်တော်တို့ကအခုအထိဆိုရင်3ချိန်လောက်ထုတ်ပြန်ပြီပေါ့နော်တရင်တရာကြောထုတ်ပြန်ပြီအဲ့ဒီဟာကဖြစ်နေတဲ့ပြဿနာတွေနဲ့ဆိုင်တော့ဟိုတကယ်ချုပ်ငိမ့်သွားလောက်အောင်တော့ကျွန်တော်လည်းမတက်နိုင်သို့တော့ဒီဟာကလောရမယ့်ဟိုလှုပ်ဆောင်မှုတစ်ခုကိုစာလောက်တာရယ်နောက်တစ်ခုကအတိုင်းတာတစ်ခုတည်းလူလူကနိုးချမှုအသိနဲ့သတိရှိသွားရဲဆိုရင်တော့သူတို့သတိပြုမြင်သတင်းဌာနလို့သတင်းထူသတင်းဦးလို့ဘာသတင်းစုံညာသတင်းစုံတို့နာမည်ခန္ဓာနိုင်အဲ့ဒါတွေကသတင်းဌာနမဟုတ်ဘူးဆိုတဲ့ဟာမျိုးသူတို့သိသွားရင်တော့ဒီဟာအတိုင်းတာတစ်ခုတည်းသိအောင်မှုရှိတယ်လို့ကျွန်တော်တို့ပြောမှာပေါ့နော
်
တကယ်တမ်းအဲ့ဒီ site တွေကို page ပို့လို့အဲ့ဒီ site တွေကိုဖော်ထုတ်ဖို့ကျတော့ကျွန်တော်တို့မှလည်းဉာဏ်ပညာမရှိဘူးဒါကတော့ဟိုအစိုးရအနေနဲ့လှုပ်တင်လှုပ်ထိုက်တဲ့အတိုင်းတာထိပေါ့နော်အလွန်ကျွံမဆိုင်ပဲနဲ့ဟိုရောကျိတ်တာမျိုးလည်းမလှုပ်တင်လို့ကျွန်တော်ထင်တယ်သတင်းဌာန website တွေပါပိတ်လိုက်တာမျိုးဆက်သွယ်ညံ့ညံ့မှုအဲ့ဒါမျိုးတွေကရောကျိတ်တဲ့သဘောတွေဖြစ်နေတ
ာတကယ်တမ်းကျတော့
စောစောဟာမျိုးတွေလှုပ်တင်တယ်လို့ကျွန်တော်ထင်ပါတယ်ဒါကတော့အစိုးရ
ပိုင်းပဲဒီပိုင်းကလည်းပဲတကယ်ကိုဟဲ့လားဟိုတကယ်အတူလှုပ်နေတဲ့တကယ်ဖန်တီးနေတဲ့လှုပ်ကြံနေတဲ့ဟာတွေကိုပိတ်တာကဒီပိုင်းအဲ့ဒီမှာရောပြီးတော့မှလာတကယ်အစ်မန်သတင်းဌာနတွေကိုပိတ်ချင်လို့ရောပြီးတော့ပိတ်တာမျိုးကလည်းမဖြစ်ဖို့လို့တော့ဒီဥစားကပြောရရင်တော့အတော်အနှစ်ဖက်ရှိတဲ့ဓာတ်လို့တော့ပြောရမလားမပြောနိုင်ပါဘူးကိုစစ်သူနောက်တစ်ခုကကျွန်တော်အံ့ဩတာတစ်ခုကဒီလုံးကြံထားတဲ့သတင်းတွေကိုတင်တဲ့စီကနေပြီးတော့သတင်းမီဒီယာအစ်စ်တွေကိုတိုင်ကယူပြီးတော့သတင်းတွေပြန်ရေးတယ်ဆိုပြီးတော့လုပ်တယ်ဆိုတော့ဒါသတင်းမီဒီယာတွေကိုတိုင်ကကိုကဒီနေရာမှာအားနည်းချက်ရှိနေပြီကိုစစ်သူဒီနေရာအဒီအပေါ်မှာကိုစစ်သူဘယ်လိုပြောရမလဲ
အဲအဲ့ဒီဥစားကဟိုခုနကတော့ကျွန်တော်ပြောချင်တဲ့ဟာပဲဘာလဲဆိုတော့ကျွန်တော်တို့ဆိုရင်လည်းအဲ့ဒါပြောနေတာဟိုကြာပြီပေါ့နော်မြန်မာနိုင်ငံအနေနဲ့ကြည့်လိုက်ရင်2012မှာကျွန်တော်စီမှာစင်ဆာလွတ်သွားတယ်ဆိုတော့ဟိုသတင်းမီဒီယာရဲ့သက်တမ်းဆိုရင်လည်းပုံနှိပ်ပါဝင်အကုန်လုံးကဟို၈နှစ်လောက်ပဲရှိတယ်အဲ့တော့၈နှစ်လောက်ပဲရှိတဲ့ခါကျတော့သတင်းတောက်တွေရောဗားတွေရောအကုန်လုံးဒီမီဒီယာဖွံ့ဖြိုးတိုးတက်မှုကအတော်လေးကိုနှိပ်ကြတယ်နှိပ်ကြတဲ့ခါကျတော့အထူးသဖြင့်ဟိုအများကြီးတော့ကျွန်တော်ဟိုမပြောလို့ပါဘူးဤပညာဆိုင်ရာတွေဘာတွေနားလည်ဖို့လို့ပါအဲ့ဒါခဏထားပြီးတော့ဒီကအကြဆုံးဖြစ်တဲ့သတင်းမီဒီယာကျင့်ဝတ်ပေါ့နော်အဲ့ဒီဥစ္စာတွေလိုက်နာဖို့အတွက်ကို ကိုကနာတော့အလိုဟိုဘာလဲစင်ကြားပြီးတာစစ်စစ်စော်လှုံ့ဆော်ပြီးတာပြောမှမှားတယ်ဆိုရင်လဲကျင့်ဖို့ချိုးဖောက်တာတွေသို့မဟုတ်ကျင့်ဖို့ချိုးပေါက်သွားတာတွေကိုဝေဖန်တာတွေလဲတော်တော်ကိုနေပါတယ်ဘယ်အဖွဲ့စည်းရမှာလဲမလုပ်ဘူးဘာဖြစ်လို့လဲဆိုတော့ဟိုတစ်ဖွဲ့ကိုဘာလဲမီဒီယာချင်းချင်းပြောတယ်ဆိုရင်အမုန်းပွားမယ်လို့အဲ့လိုထင်ကြပြီးတော့မလုပ်ကြတာအဲ့တော့ဟိုပြီးခဲ့တဲ့ ို့လေးမှာရေးရတာ၄ချက်လောက်ရှိတယ်အဲ့ဒါမှာ၃ချက်လောက်ကမှားတယ်ဒီမှားတာကလည်းဘလို့မှားလဲဆိုတော့ဘာမှဘာသူမှမမေးဘဲနဲ့ကိုဘယ်ဟာမှကို confirm မလုပ်ဘဲနဲ့ကိုမှားတယ်နောက်ပြီးတော့မှအချက်လက်ကိုပေါ့နော်အချက်လက်ကိုလည်းတခါ confirm ပြန်မလုပ်ဘဲနဲ့စာအုပ်ထဲမှာပြန်မကြည့်ဘဲနဲ့ပြန်မရှာဘဲနဲ့လည်းမှားတယ်အဲ့ဒီပြဿနာကပိုကြီးတယ
်
ဒါကြောင့်ခုနကတော့လို့တရင်အမှားတွေတရင်အတုရောင်နေပါတွေလုတ်တယ်ဆိုတော့ခဏထားအောင်နိုင်ငံတကာမှာလူမျိုးဟုတ်ပြီကျွန်တော်တို့ကစစ်ဆေးတော့မယ်ဘယ်မီဒီယာနဲ့ကျွန်တော်တို့ကစစ်ဆေးမလဲဒီတရင်တဲ့ပုဂ္ဂိုလ်အဲအဲ့တော့သတင်းမီဒီယာကြီးတွေကိုယ်တိုင်ကိုကတချို့မီဒီယာတွေဆိုရင်ပြောတာရှိတယ်ဥပမာအခုဒီနာမည်ကြီးပုံနှိပ်မီဒီယာတခုဆိုရင်လွန်ခဲ့တဲ့နှစ်တွေတုန်းကကျွန်တော်ကအဲ့ဒီကိစ္စတွေပြောတယ်သူကပြောတယ်ကျင့်ဖို့ကအရေးမကြီးပါဘူးတဲ့ပါညာအဲ့တလောက်ထိကိုပေါ်ပေါ်တင်တင်ပြောတာတွေရှိတယ်ဆိုတော့ကျွန်တော်တို့စီမှာဒီလိုအဆင့်တန်းမရှိတဲ့အခြေအနေမျိုးဖြစ်နေတာကတော့အဲ့ဒါအများကြီးမြင့်တင်ပေးဖို့လိုတယ်အဲ့လိုမြင့်တင်ပေးဖို့ဆိုတာကဟိုသက်ဆိုင်တဲ့မီဒီယာအဖွဲ့အစည်းတွေရောအစိုးရမှာပါတာဝန်ရှိတယ်
ဟုတ်တယ်ဟုတ်တယ်
ဒါလို့လဲဆိုတော့အစိုးရကသူဒီလိုမျိုးဟိုအဆင့်တန်းမရှိတဲ့မီဒီယာတွေနဲ့သူဆက်သွားမယ်ဆိုရင်သူ့အတွက်လည်းမကောင်းဘူးတိုင်းပြည်အတွက်လည်းမကောင်းဘူးဒီဥစ္စာ
ပိုဆိုးလာဖို့ပဲရှိတယ်ဆိုတော့ကျွန်တော်တို့ဒီနေရာမှာနောက်ဆုံးအချုပ်အနေနဲ့ပေါ့နော်တာဝန်ရှိတဲ့လူတွေအပိုင်းအာဏာအရအရေးယူလှုပ်ဆောင်နေတဲ့လူတွေအပိုင်းကိုနောက်ဆုံးအချုပ်အနေနဲ့ကျွန်တော်အလေးထားပြီးတော့ပြောစေချင်တယ်ကိုမြင့်ကျော်ကြီးတာဝန်ရှိတဲ့လူတွေအပိုင်းနေတဲ့ကကခုနလိုဟလာတကယ်ကျူးလွန်တဲ့ကိစ္စတွေကိုအရေးယူတာအပြင်ကိုမဆိုင်တဲ့ဟလာစစ်မှန်တဲ့ဟာတွေကိုပါအရေးယူတာမျိုးမဖြစ်အောင်ကိုမြင့်ကျော်အဓိကဘယ်လိုအကြံပေးချင်လဲ
အဓိကတော့လွတ်လပ်တဲ့မီဒီယာရဲ့သဘောသဘာဝကိုအစိုးရနားလည်ဖို့လိုတယ်။နိုင်ငံပိုင်မီဒီယာလိုမျိုးကိုမီဒီယာလိုယူဆနေရင်အစိုးရကသူကပရိုပဂန္ဒာမီဒီယာကိုပဲသူကသတင်းမီဒီယာလိုထင်နေဟိုမီဒီယာရဲ့သဘောသဘာဝကိုနားမလည်ဘူး။အဲကြောင့်လွတ်လပ်တဲ့မီဒီယာရဲ့သဘောသဘာဝအဲလိုနားလည်မှလွတ်လပ်တဲ့မီဒီယာတွေရှင်းတန်းရေးကိုလည်းအစိုးရကထည့်သွင်းစဉ်းစားမယ်။အဲ့ဒီလွတ်လပ်တဲ့မီဒီယာတွေရဲ့အဆင့်တိုင်းမြင့်မှဟိုရေးသွင်းမြင့်မှလာရေးကိုလည်းအစိုးရကသူဘာလို့ပြရမလဲဆိုတဲ့ဟာမျိုးလေဟိုထည့်သွင်းစဉ်းစားမယ်ပေါ့နော်နောက်တစ်ချက်ကတော့လူတူးကိုလည်းဟိုရေးချင်းမြင်လာဖို့တည်င်းနဲ့ပတ်သက်တဲ့ရေးချင်းမြင်လာဖို့ဆိုတော့လွတ်လပ်တဲ့မီဒီယာအားကောင်းဖို့လိုတယ်ပေါ့နော်နိုင်ငံပိုင်မီဒီယာရှိနေလူတူးကလုံလောက်ပြီဆိုတော့ဟိုအာဏာရှင်ခက်ကအတွင်းမျိုးနဲ့တော့တည်င်းမီဒီယာဒီဖွံ့ဖြိုးလာဖို့တည်င်းမီဒီယာတွေဟိုအားကောင်းလာဖို့လူတူးကအသိဉာဏ်မြင့်မားလာဖို့ကမလွယ်သေးဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုစီသူကိုမြင့်ကျော်ပြောသွားတဲ့အချက်ပြင်ကိုစီသူအနေနဲ့တာဝန်ရှိတဲ့လူတွေအာဏာပိုင်တွေကိုဘယ်လိုအကြံပေးချင်ပါလဲ
အဓိကကတော့ဒီမြန်မာနိုင်ငံမှာသတင်းမီဒီယာဖွံ့ဖြိုးရေးကိုသူတို့သိသိချာချာနားလည်ဖို့လိုပါတယ်နားလည်ပြီးတော့မှသူတို့ပံ့ပိုးရမယ့်အပိုင်းတွေအဲ့ဒီလိုတွေအများကြီးရှိတယ်ခုနတော့လိုပဲဒီဝါရဖြတ်နေတဲ့ဟိုဟာတွေကိုပဲ तू ကသူ့ရဲ့အစိုးရဟာတွေကိုပဲ तू ကဒါဟုတ်တယ်လို့ထင်နေတယ်ဆိုရင်တော့ तू မှားမှာပေါ့နော်နောက်တစ်ဖက်ကလည်းဒီခုနတော့လိုသတင်းမီဒီယာနဲ့ပတ်သက်တဲ့တာဝန်ရှိတဲ့အဖွဲ့အစည်းတွေဆိုရင်ဒီတဲ့မီဒီယာတွေကျင့်ဖို့နဲ့ခုနတော့အရေးသွေးတွေမြင့်လာအောင်ပြီးတော့မှမှားတယ်ဆိုတာတွေလည်းထောက်ပြတဲ့အလေးထားတွေဖြစ်လာအောင်အဲ့ဒီဘက်ကလည်းလုပ်ပေးဖို့လိုမယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဦးမြင့်ကျော်ဦးစီသူအောင်မြင့်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာမြန်မာနိုင်ငံတဲ့မီဒီယာကောင်စီကတွဲဖက်အတွင်းမှုတက်ဦးမြင့်ကျော်စာနယ်ဇင်းဆရာဦးစီသူအောင်မြင့်တို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လေးတိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါUAC season တွေကိုအပင်းနာဆင်ကြည့်ရှုကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
VOA ရဲ့ကမ္ဘာတစ်လွှားခီးသွားအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်မော်မှာအခုတခါတော့ American ပြည်ထောင်စုရဲကတောင်တကိုတပ်ပြည်နယ်ကိုသွားကြရအောင်မှာ Black Hills ကြောက်တောင်တန်းကြီးပေါ်မှာ American သမ္မတဟောင်းတွေရဲ့အေယာမရုပ်ထုကြီးတွေကိုထွင်းထုခုံပြထားတဲ့ Mount Rushmore အမျိုးသားဥယျာဉ်ကြီးစီကိုကမ္ဘာတစ်လွှားခီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါရှင်American ပြည်တော်စုအနောက်အလယ်ပိုင်းတောင်တကိုတပြည်နယ် Black Hills တောင်တန်းတွေပေါ်မှာ American သမ္မတဟောင်းကြီးတွေရဲ့ရုပ်ထုကြီးတွေရှိပါတယ်။ American သမိုင်းမှာထူးခြားတဲ့အလှည့်အပြောင်းကာလတွေအတွင်းဦးဆောင်ခဲ့ကြတဲ့ George Washington, Thomas Jefferson, Theodore Roosevelt နဲ့ Abraham Lincoln စတဲ့သမ္မတကြီး၄ယောက်ကိုဂုဏ်ပြုတဲ့အနေနဲ့ Mount Rushmore ကျောက်တောင်ကြီးပေါ်မှာအေယာမရုပ်ထုကြီး၄ခုကိုထွင်းထူထားတာဖြစ်ပါတယ်။ဟိုအဝေးကနေလှမ်းမြင်နိုင်တဲ့ရုပ်ထုကြီးတွေရှိရာ Mount Rushmore အမျိုးသားအထိမ်းအမှတ်ဥယျာဉ်ကြီးဟာ American ပြည်ရင်းကသာမကနိုင်ငံတကာကကမ္ဘာလှည့်ခီးတယ်တွေကိုဆွဲဆောင်ထားတဲ့နေရာတစ်ခုဖြစ်ပါတယ်။ပုံမှန်ဆိုရင်ဧည့်သည်တွေနဲ့စစ်စစ်ကားကားဖြစ်နေပေမဲ့ ကိုဗစ် -19 ကြောင့်အသွားအလာတွေကန့်သတ်ထားချိန်မှုဧည့်သည်ခန့်နှင်းနေတာရှိပါတယ
်။ You know we said let's just take a little drive. We're from Chicago.
ကျမတို့ကရှီကာဂိုမြို့ကပါကားမုံသွားကြရအောင်ဆိုပြီးထွက်လာကြတာ14နာရီလောက်လဲကြာရောတောင်တကူတာကိုရောက်လာရောလမ်းတစ်ဖက်တစ်ချက်ထလိုက်တာဆိုပြီးဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်နဲ့ကျမတို့မောင်းချလာကြတာလေ
ပင်လယ်ရေမျက်နှာပြင်အထက်ပေ9,800ကျော်မှာရှိတဲ့ကြောက်တောင်ကြီးတွေပေါ်မှာထွန်းထူထားတဲ့ရုပ်ထုကြီးတစ်ခုရဲ့အမြင့်ကပေ460ကျော်ပါတယ်ဒီရုပ်ထုကြီးတွေကိုအမေရိကန်ဗဟုအမှုပညာရှင်ဂတ်ဂျန်ဘော့ကလမ်ကထွန်းထူထားတာပါ1928ခုနှစ်အောက်တိုဘာ4ရက်နေ့မှာသမ္မတကြီးဂျော့ဂျ်ဝါရှင်တန်ရဲ့ရုပ်ထုကိုပထမဆုံးစတင်ထွန်းထူခဲ့ပါတယ်။ရုပ်ထုကြီး၄ခုလုံးကိုထွန်းထူပြီးခဲ့တာကတော့1940ခုနှစ်အောက်တိုဘာလကုန်မှာဖြစ်ပါတယ်။အမေရိကန်တို့ရဲ့မျိုးချစ်စိတ်ကိုတက်တည်ပြထားတဲ့ဒီနေရာကိုလာလေကြတဲ့ဧည့်သည်ကနှစ်စဉ်3တန်းလောက်ရှိပါတယ်။အခုတော့ကိုဗစ်ကူးစက်ရောဂါဖြစ်နေချိန်မှာအရင်လိုနိုင်ငံတကာခီးသွားဧည့်သည်တွေမရှိဘဲအမေရိကန်ဧည့်သည်တွေကိုသာတွေ့ရပါတယ်။
Every time you go in somewhere you sanitize your hands and stuff that you know
အခုဆိုရင်ဘယ်ကိုပဲတော်တော်ပိုးသက်လက်စည်းနဲ့လက်စည်းနေရပါတယ်လက်ကတော့ပုံမှန်လဲအမျက်စည်းနေကြပါဒါပေမဲ့အခုတော့ပိုးသက်စည်းပါတဲ့လက်စည်းကိုပါအထူးသတိထားပြီးသုံးနေရပါတယ်နောက်အစားအသောက်ဘယ်မှာစားကြမယ်ဆိုတာမျိုးကအစားအသတိထားနေရပါတယ်
It's not as busy so you can get in and out of places a lot
ဒီလိုတင်မမြတော့ဘယ်တော့တော့အချိန်မကုန်မင်းနဲ့မြင်မြန်သွားမြင်မြန်ပြန်လို့ရပါတယ်ကားလမ်းတွေကလည်းရှင်းပါတယ်ဒီလိုဖြစ်နေရတော့ကောင်းပါလေဒါပေမဲ့စီးပွားရေးထိခိုက်နေတာကတော့စိတ်မကောင်းစရာပါပဲ
COVID-19 ကရောဂါကြောင့်စိတ်ပူနေကြသူတွေစိတ်ပြေလက်ပြအပန်းဖြေနိုင်ဖို့အထက်မှဥယျာဉ်ကြီးကိုဖွင့်ထားပေမဲ့လာတဲ့ဧည့်သည်တွေအမတန်နည်းနေပါသေးတယ
် Well Mount Rushmore National Memorial the grounds are currently open
Mount Rushmore မြို့သားထိမ်းမဲ့နေရာကိုလက်ရှိမှာဖွင့်ထားပါတယ်အဆောက်အဦတွေကတော့လူစုလူဝေးဖြစ်မှာဆိုလို့ပိတ်ထားကြတာပါဒီလိုလာကြတဲ့ဧည့်သည်တွေကိုလည်းတယောက်နဲ့တယောက်ခက်ခွက်ခွာနေကြဖို့နဲ့တခြားဧည့်သည်တွေအနောက်ရှက်မဖြစ်အောင်နေကြဖို့ကျွန်တော်တို့ပန်ကြားထားပါတယ်။လူတွေအိမ်ပြန်ထွက်နိုင်ဖို့အတွက်အခွင့်အလမ်းတစ်ခုလုပ်ပေးချင်တာပါ
။ဥယျာဉ်စောင့်ရှောက်ရေးဝန်ထမ်းကပြောပြနေတာပါ။လောလောဆယ်ရုပ်ထုကြီးတွေကိုကြီးနိုင်တဲ့နေရာကိုသာဖွင့်ထားပြီးဧည့်သည်တွေအတွက် Information Center ပြတိုင်းနဲ့အမှတ်တရပစ္စည်းအယောင်ဆိုင်တွေကိုတော့ပိတ်ထားပါတယ်။ဒီဥယျာဉ်ကြီးကနေ2မိုင်လောက်အကွာမှာရှိတဲ့ Keystone မြို့မှာလည်းဧည့်သည်တွေမလာကြလို့ခြောက်ကန့်နေပါတယ်။
Here in South Dakota we are happy that our governor just said you know
down to go down ma luri thiti tha ni ja bo be pi ne ucho mu ga pyo pi lo si bwa ye longan lu ko ma pait khain da wan da wa de a mya su ga le totol le kyu sa ja de tin ma de lat ko tan shin ni yon tha ya me so de a tai a long thiti tha ni ja ba de
a mat ya pye si a yang sain pai shin Todd Wicks phit par de me la le law ga sa pi ae de ala mya de khi twa ya di sa pi mho naw pai la le thu ri po mya la bo thuru ga myo le ni ba de အမေရိကန်ပြည်ထောင်စုမှာထူးခြားတဲ့အချိုးအကွေတွေကိုဖျက်ဆီးခဲ့ကြဘူးတဲ့သမ္မတကြီးဂျော့ဂျ်ဝါရှင်တန်၊သောမတ်စ်ဂျက်ဖစ်ဆန်၊သီယိုဒေါ်ရူးဇဗဲလ့်နဲ့အဗရာဟမ်လင်ကွန်တို့ကရောအခုလဲတည်တည်ငြိမ်ငြိမ်ဖျက်ဆီးကြဖို့မောင့်ရက်ရှ်မော်ကျောက်တောင်ကြီးပေါ်ကနေတတိပေးနေတယ်လို့ပါပဲရှင
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ဤဥရောပသမဂ္ဂကနေနိုင်ငံပေါင်း14နိုင်ငံကခီးသွွားတွေလာရောက်မှုအတွက်ကန့်သက်ထားမှုတွေကိုဖြေလျှော့ပေးလိုက်ပါပြီ။ဩစတြေးလျ၊ကနေဒါ၊ဂျပန်၊နယူးဇီလန်၊တောင်ကိုရီးယား၊ထိုင်းပါဝင်နိုင်ငံပေါင်း14နိုင်ငံကနေဥရောပ32နိုင်ငံတဲကိုလာရောက်နိုင်ပြီဖြစ်ကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်၊ဘရာဇီးလ်နဲ့အိန္ဒိယပါဝင် COVID-19 ကူးစက်မှုတိုးနေတဲ့နိုင်ငံတွေကနိုင်ငံသားတွေလာရောက်မှုကိုတော့အခုချိန်မှာတားမြစ်ထားတာဖြစ်ပါတယ်။မကြာသေးခင်ကအမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGM ရဲ့အကြီးအကဲအသစ်ဖြစ်လာတဲ့ Michael Peck က VOA သံရွင်ဌာနကဝိုင်းရင်သတင်းသမား LG Vibrash ကို VOA ရဲ့ယာယီဒါရိုက်တာဖြစ်နေခန့်အပ်လိုက်ပါတယ်။အခုလို VOA ယာယီအကြီးအကဲဖြစ်ခန့်အပ်တာကို Mr. Peck ကအင်္ဂါနေ့မှာဝန်ထမ်းတွေကို email ပေးဖို့ကြေညာခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ရင်းတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ဒေသခံတွေအစာရေစာပြတ်လတ်မှုနဲ့အိုးအိမ်ဆန့်ခွာထွက်ပြေးရမှုတွေပိုပြီးကျေကျေပြန့်ပြန့်ဖြစ်ပေါ်လာမှာကိုစိုးရိမ်ပူပန်မိတယ်လို့လူသားချင်းစာနာမှုအကူအညီပေးအဖွဲ့ပေါင်း20ကဇွန်လ30ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Save the Children World Vision နဲ့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC တို့ပါဝင်တဲ့နိုင်ငံတကာအကူအညီပေးအဖွဲ့20ကရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားပြင်းထန်တဲ့တိုက်ပွဲတွေခံစားနေရသူတွေအတွက်စိုးရိမ်ကြောင်းပြောကြားခဲ့တာပါ။ COVID-19 ကာယရောဂါဖြစ်ပေါ်နေတဲ့ကာလတည်းတဲ့နိုင်ငံတိုက်ပွဲတွေမြန်မာနိုင်ငံထဲမှာဆက်ပြီးဖြစ်ပွားနေတဲ့ပေါ့ဆင်မကောင်းဖြစ်နေကြောင်းနဲ့အစိုးရနဲ့လက်နက်ကိုင်အဖွဲ့တွေကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပဖို့မြန်မာခရီးယန်ကက်သလစ်ဖုံးတော်ကြီးများကွန်ဖရင့်စာ ကြီးညာချက်ထုတ်ပြန်တောင်းဆိုပါတယ်။ဗုဒ္ဓဘူးနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.